Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ15ရက်ဗုဒ္ဓဟူးနေ့ညဘက်9:20စီစဉ်တွေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24.25-51တို့ကနေဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျွန်မနန်းလာဝါဒီကနေ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်လင်းဦးပါဒီညနာဆင်ရမယ့်သတင်းတွေမှာတော့အီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့သဘောတူညီချက်တည်းရရတဲ့အပေါ်မှာသမ္မတဥပမာဒီကနေ့မှလည်းထပ်မံပြောကြားဖို့ရှိနေပါတယ်။ယူကောက်ပွဲတွေကျင်းပဖို့လာပိုင်းလောက်တာလိုတော့တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လောရည်တွေပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းတွေအရရွေးကောက်ပွဲကိုလွတ်လပ်စွာစောင့်ကြည့်ခွင့်နဲ့မတမာမှုတွေကိုတက်တဲ့အထောက်ထားရဖို့ခက်ခဲနေတယ်လို့ဆိုပါရစေ
။အခက်ခဲရင်ရှိတယ်ဆိုတော့ဥမာလွတ်လပ်ကတော့ပေးပါတယ်ချမှတ်ရင်။ဒါပေမဲ့မျက်စောက်မှုရှိမှမရှိဘူးဆိုတော့မသိကြဘူး။ဥမာဘလို့လဲဆိုတော့ဒီမဲပေးဖို့အတွက်
ရွေးကောက်ပွဲပညာပေးရင်းနဲ့လေ့လာစောင့်ကြည့်ရေးမိန့်ဖတ်များမြန်မာပြည်အဖွဲ့ကမမျှနနာတင်ပါရှင်။အပြည့်စုံကိုနောက်ပိုင်းမှာကြားပါမယ်။ဒါအပြင်မြန်မာအိန္ဒိယပူရဲစီဝေးတက်ရောက်ဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနာမောင်လွင်ရဲ့အိန္ဒိယနိုင်ငံခီးစဉ်အကြောင်းနဲ့မြန်မာအစိုးရတပ်တွေနဲ့ DKP ပြည်တပ်တွေပြစ်ခတ်မှုတွေကြောင့်နောက်ဆက်တွဲတင်ပြချက်အပြင်ကမ္ဘာလူတန်ပေါင်းရာနဲ့ချီပြီးစိတ်ဝေဒနာခံစားနေရပေမဲ့လည်းကုသမှုရဖို့ခက်ခဲနေတယ်ဆိုတဲ့အပိုင်းကို WHO ကအစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဗုဒ္ဓနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးပါအောင်ရှင်
။ယူရန်ငယ်နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့တမိုင်းဝင်သဘောတူညီချက်တည်းရရှိခဲ့တဲ့ပေါ်အမေရိကန်သမ္မတဘရက်ဥပမာဒီကနေ့မှလည်းသတင်းစာရှင်းလင်းပွဲပြုလုပ်ပြီးထပ်မံပြောဆိုဖို့ရှိနေပါတယ်။ယူရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာမနေ့တုန်းကရခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့သမ္မတဥပမာရဲ့သဘောထားအပေါ်မှာတော့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party ဝင်နေတာမကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုတို့လိုနိုင်ငံတကာခေါင်းဆောင်တချို့ကတော့လက်မခံကြပါဘူး။သမ္မတဥပမာကတော့ယူရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်မဲ့နည်းလမ်းတွေအားလုံးကိုပိတ်ဆို့နိုင်မဲ့သဘောတူညီချက်ဖြစ်နေပြောဆိုထားပါတယ်။ယူရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်သင့်ဘူးဆိုတဲ့အခြေခံကြတဲ့ညီမချက်ကိုဝေဖန်သူတွေတောင်မှလက်ခံခဲ့ကြရတဲ့အထိသဘောတူညီချက်ဟာအောင်မြင်မှုရတယ်လို့လည်း New York Times သတင်းစာနဲ့မင်းမြန်ကန်အတွင်းသမ္မတကပြောကြားခဲ့တာပါ။ Senator ကာလာအတွက်သာမကနောက်ပိုင်းနှစ်တွေမှာလည်းနျူကလ িয়ার လက်နက်တွေမထုတ်လုပ်နိုင်အောင်စုံစမ်းစစ်ဆေးသွားနေမှာဖြစ်တာကြောင့်ဒါအကောင်းဆုံးနည်းလမ်းတစ်ခုလို့လည်းပြောဆိုခဲ့ပါတယ်။
ဂရိနိုင်ငံမှာတိတ်လူအပ်နေတဲ့ချင်းငွေအတွက်အလဲလှယ်နေတဲ့ဥရောပဂျူရှင်နဲ့တောင်းဆိုနေတဲ့တင်းကျပ်တဲ့ပြုပင်ပြောင်းလဲမှုတွေကိုဂရိလွှတ်တော်အမတ်တွေထောက်ခံပေးဖို့အတွက်ဂရိဝန်ကြီးချုပ်အလက်စီစီပရက်စ်ဖိအားပေးနေချိန်မှာပဲဒီကြွေးမီပြဿနာဆိုင်ရာငွေကြေးအကူအညီဥပဒေသစ်အတွက်ဒီကနေ့ဗုဒ္ဓဘူးနေမှာဂရိအမတ်တွေမဲပေးဖို့စီစဉ်ထားပါတယ်။လွှတ်တော်အမတ်တွေဟာဒီကနေ့ရဲ့ပထမပိုင်းမှာဒီဥပဒေအတွက်ဆွေးနွေးကြပြီးနောက်ပိုင်းမှာတော့မဲပေးမယ်လို့မျှော်လင့်ထားကြပါတယ်။ဥပဒေမူကြမ်းကိုမနေ့ကအင်ကာနေမှာတင်သွင်းခဲ့တာပါ။အဲဒီမှာအသစ်ကောက်ခံမဲ့အခွန်အခပင်စံဆိုင်ရာပြုပြင်ပြောင်းလဲရေးတွေကိုအသေးစိတ်ချပြထားပြီးအစိုးရငွေကြေးအသုံးစီဆိုင်ရာကြီးကြပ်မှုတွေကိုတင်းတင်းကြပ်ကြပ်လှုံ့ဆော်မှုပါဝင်ပါတယ်။နောက်ထပ်ချင်းငွေဒေါ်လာ95ဘီလီယံလောက်ချထားပေးမယ်။ညှိနှိုင်းမှုအသစ်တွေစတင်နိုင်မှုဂရိလွှတ်တော်အတည်ပြုချက်ကိုဗုဒ္ဓဘူးနဲ့ပေးရဖို့အတွက်ဥရောပဂျူရှင်တွေကတောင်းဆိုနေတာပါ။ဂရိအလုံသမားတမကတချို့ကတော့ဒီဥတွေကိုကန့်ကွက်ကြောင်းဆန္ဒပြဖို့ပန်ကြပါတယ်။ဂရိနိုင်ငံမှာလူလူထောက်ယူသုံးဆဖို့နေစဉ်အသုံးငွေအနေချင်းကိုတော့ပေးဖို့အခက်အခဲဖြစ်နေတဲ့ဘဏ်တွေရဲ့ငွေလိုအပ်မှုချက်ချင်းပေးနိုင်မှုကျူးစားမှုတစ်စိတ်တစ်ပိုင်းနေနဲ့တောင်းဆိုမှုအသစ်တွေကိုသဘောတူကြောင်းဥရောပခေါင်းဆောင်တွေကမနေ့ကကြေညာခဲ့တာပါ
အာဖဂန်နိုင်ငံမှာဆက်လက်နေတဲ့စစ်ပွဲငင်းငင်းချင်းချင်းနဲ့အဆုံးသတ်နိုင်ရေးအာဖဂန်ဆွေရပြည်ပနိုင်ငံတွေနဲ့နိုင်ငံရေးစစ်ဆင်ညှိနှိုင်းမှုတွေကိုအာဖဂန်တာလီဘန်အဖွဲ့ခေါင်းဆောင်ကလက်ခံလိုက်ပါတယ်။အစ္စလမ်ဘာသာဝင်ရဲ့ Eid ပွဲတော်ထိမ့်မှတ်ဖြစ်နှစ်စဉ်ပြောကြားတဲ့မင်းငွန်းတွေမှာအာဖဂန်စစ်ပွဲနဲ့ပတ်သက်လို့တာလီဘန်ခေါင်းဆောင်မူလာအိုမာကထောက်ခံပြောဆိုလို့ရှိပေမဲ့ဒီကနေ့ကြေညာချက်မှာတော့အရင်လိုမဟုတ်ပဲအာဖဂန်ဆွေရနိုင်ငံရေးစစ်ဆင်ညှိနှိုင်းသူတွေနဲ့မကြတဲ့ငါဆလို့ထိတွေ့ဆက်ဆံမှုတွေပေါ်မှာကာကွယ်ပြောဆိုသွားခဲ့ပါတယ်။ဆွေးနွေးညီနှမ်းမှုရနိုင်ငံတက်တွေကိုမောင်းထုတ်နိုင်မှုနဲ့စစ်မှန်တဲ့အစ္စလမ်တိုင်းပြည်ထူထောင်နိုင်အောင်ဘာသာရေးအရာလုတ်ပိုင်ခွင့်ရှိတဲ့မဟာဗျူဟာတစ်ခုဖြစ်တယ်လို့လည်းတာလီဘန်ခေါင်းဆောင်ကပြောဆိုခဲ့ပါတယ်။ကမ္ဘာပေါ်ကတခြားတိုင်းပြည်တွေအာဖဂန်လူမျိုးတွေနဲ့နိုင်ငံရေးဆွေးနွေးမှုတွေရဲ့နောက်ကွယ်မှာကျူးကျော်သိမ်းပိုက်မှုတွေကိုအဆုံးသတ်နိုင်မှုတိုင်းပြည်မှာလွတ်လပ်တဲ့အစ္စလမ်ဘာသာအခြေခံစနစ်ကျင့်သုံးနိုင်မှုရည်မှန်းချက်တွေရှိတယ်လို့လည်းပြောဆိုသွားခဲ့တာပါ။အမျိုးသမီးတွေနဲ့လူနည်းစုတွေအခွင့်အရေးပေါ်အာဖဂန်တာလီဘန်အဖွဲ့ရဲ့ရည်တည်ချက်နဲ့ပတ်သက်လို့စိုးရိမ်မခင်ဖြစ်နေတဲ့တွေကိုရည်ရွယ်ပုံရတဲ့ချက်ပြီးပြောဆိုချင်ပါတော့လူနည်းစုတွေပါဝင်အာဖဂန်တွေအားလုံးရဲ့တရားဝင်ခွင့်ရေးတွေကိုအတိအမှတ်ပြုရေးဟာဘာသာရေးတာဝန်တရားဖြစ်တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်
ဒုတိယကမ္ဘာစစ်အတွင်းကဂျူးတွေကိုတပ်ပစ်ခဲ့တဲ့ Oswald Chambers စခန်းမှာစင်ရင်မှတ်သူဖြစ်တဲ့အလုပ်လုပ်ကင်ခဲ့တဲ့အတွက်နာဇီအရာရှိဟောင်းတယောက်ဖြစ်တဲ့အသက်64နှစ်အရွယ် Oscar Groening ကိုဂျာမနီတရားရုံးတစ်ခုကထောင်ဒဏ်4နှစ်အပြစ်ပေးလိုက်ပါတယ်။သူဟာလူပေါင်း3သိန်းကျော်တပ်ဖြတ်မှုမှာပါဝင်ပတ်သက်မှုရှိကြောင်းတွေ့ရတဲ့အတွက်လူနင်းပတ်တရားရုံးကဗုဒ္ဓဘူးနေမှာပြစ်ဒဏ်ချမှတ်လိုက်တာဖြစ်ပါတယ်။1944ခုနှစ်မေလကနေဇူလိုင်လအတွင်းဒီအချင်းစခန်းမှာအလုပ်လုပ်ခဲ့ကြောင်းနဲ့စခန်းကိုရောက်လာတဲ့ဂျူးတွေစီကငွေနဲ့သူတို့ပိုင်းပစ္စည်းတွေကိုစုဆောင်းရယူခဲ့ကြောင်းသူကဝန်ခံခဲ့ပါတယ်။ဒီအချင်းစခန်းကိုရောက်လာသူအများစုဟာရောက်ပြီးမကြခင်မှာပဲအစိတ်ထငွေနဲ့တပ်ပစ်တာကိုခံခဲ့ရတာပါ။အဲ့ဒီအချင်းကအော့စဖတ်ကစင်းကန်အရာရှိလို့လူသိများတဲ့ဂရွန်နင်းကသူလုတ်ခဲ့တာတွေဟာလူချုံဝင်တိတ်ခါရအပြစ်ရှိကြောင်းဝန်ခံခဲ့ပါတယ်။ဒါပေမဲ့သူဟာအချင်းသားတွေကိုတပ်ဖြတ်ရမှာတော့တခါမှဓာတ်ရိုက်ပါဝင်ပတ်သက်မှုမရှိပါဘူးလို့လည်းပြောပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်တာလိုတော့တဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လူရွတ်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ညဉ့်ဉန်းစွာစူဝေးခွင်းနဲ့စီတန်းလက်လက်ဝန်ဆန်ရာဥပဒေပုံမှန်18ရတကြွလိုရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှည်ထောင်နဲ့ချမှတ်ခံရတဲ့အပေါ်စိုးရိမ်မိတဲ့အကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီမိုကရေစီအခြေခံတွေဖြစ်တဲ့ညဉ့်ဉန်းစွာထုတ်ဖော်ပြောဆိုခွင့်စူဝေးခွင့်တွေဟာပြည်ရင်ပြောင်းလဲ၍လှုပ်ဆောင်နေတဲ့မြန်မာနိုင်ငံအတွက်အရေးကြီးတယ်လို့လည်းပြောပါတယ်။ထို့သဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်နိုင်ခွင့်ရှိဖို့အများယုံကြည်လက်ခံနိုင်မှုတွေကိုတိုင်းတက်ရမှာလှုပ်ဆောင်ထုတ်ဖော်ပြောဆိုခွင့်ရရှိဖို့ဟာအရေးကြီးတယ်လို့လည်းကြေညာချက်မှာသတိပေးထားပါ။ဒီအတွက်မြန်မာအာဏာပိုင်နေနေနဲ့ရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲလွန်ကာလတွေမှာဒီမိုကရေစီအခြေခံလှုပ်လှခွင့်တွေကိုအားမခံနိုင်မှုလည်းတိုက်တွန်းထားပါတယ်။
အိန္ဒိယနိုင်ငံကိုလေယာဉ်ခေစဉ်ဖြင့်ရောက်နေတဲ့မြန်မာနိုင်ငံချိုင်းဝန်ကြီးဥဝနမောင်လင်းဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့နယူးဒီလီမြို့တော်မှာတွေ့ဆုံပါတယ်။အိန္ဒိယမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဂျစ်ကူမာဒိုဘပါတက်ရောက်ခဲ့တဲ့ဒီတွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိပါဘူး။မနေ့ကဆက်လို့အိန္ဒိယနိုင်ငံကိုရောက်ရှိသွားခဲ့တဲ့မြန်မာနိုင်ငံချိုင်းဝန်ကြီးဟာမနေ့ဖန်စတင်ကျင်းပမယ်နှစ်နိုင်ငံဖူးတွဲညှိနှိုင်းတိုင်ပင်ရေးကော်မရှင် JCC အစည်းအဝေးမှာအိန္ဒိယနိုင်ငံချိုင်းဝန်ကြီးရှက်ရှမာစဝါရက်ရှ်နဲ့တူဖူးတွဲသဘာဝပတိဖြစ်နေဆောင်ရွက်ဖို့လည်းစီစဉ်ထားပါတယ်။ခီးစဉ်အတွင်းနယူးဒေးလီမြို့တော်ကနိုင်ငံချိုင်းဝန်ထမ်း Institute ကိုလည်းဥဝနမောင်လင်းတွားရောက်လေ့လာအောင်မှာပါ။နှစ်နိုင်ငံနယ်ဆက်ဒေသမှာလက်နက်ကိုင်သဘုံတွေကအိန္ဒိယစစ်သား18ယောက်တပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားပြီးတက်လာလောက်ကြာမှာပဲမြန်မာနိုင်ငံချိုင်းဝန်ကြီးအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။
ဒီနေ့ငယ်စီဝါရေးကပြီးခဲ့တဲ့3လပတ်အတွင်းမျောလင့်ထားတာတဲ့အနှဲငယ်ပို့တိုးတက်လာတယ်လို့ဒီကနေ့ပေကျင်းမြို့မှာတီဝန်ထုတ်ပြန်လိုက်တဲ့ကိန်းကနေကဖော်ပြပါရတယ်။ဒီနေ့ရဲ့ပထမ3လပတ်တိုးတက်မှုနှုန်းအတိုင်းအခုနောက်ဆုံးဒုတိယ3လပတ်ကာလမှာလည်းတိုးတက်မှုဟာ900ခန့်လုံးရှိခဲ့ပေမဲ့2009ခုနှစ်စာမိုင်းတုန်းကကမ္ဘာတဝန်းမှာဗန္ဓာရေးပြဿနာတွေပေါ်ခဲ့ခြင်းကဆက်လို့3လပတ်ကာလတွေရဲ့ဖွံ့ဖြိုးတိုးတက်မှုတွေထဲမှာတော့အနည်းကွေဆုံးပါကမ္ဘာမှာဒုတိယစီဝါရေးအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာနှစ်ပေါင်း30ကျော်1000ခန့်လုံးတဝိုက်တိုးတက်ခဲ့ပေမဲ့မကြာသေးခင်နှစ်တွေအတွင်းမမျှော်လင့်ပဲကျဆင်းလာနေတာဖြစ်ပါတယ်မကြာသေးခင်နှုန်းကပဲတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးကွက်တွေမှာလည်းသတင်းပတ်တွေတွင်မှာပဲတန်ဖိုး30ရာခိုင်နှုန်းနီးပါးကျဆင်းခဲ့တဲ့အထိပြဿနာတွေပေါ်ခဲ့တာကြောင့်ဈေးကွက်ကိုပြန်လည်ထိန်းချုပ်နိုင်အောင်လဲကြိုးပမ်းခဲ့ကြရတာပါမတည်မငြိမ်အခြေအနေတွေဆက်လက်ရှိနေစေဖြစ်တဲ့အတွက်လဲတရုတ်နိုင်ငံရဲ့ stock share ဈေးကွက်တွေမှာဒီကနေ့မိုးလဲပိုင်းက200ရာခိုင်နှုန်းလောက်အထိဈေးတွေလဲကျဆင်းသွားခဲ့ပါတယ်ဒါပေမဲ့လဲဇွန်လထဲမှာစီးပွားရေးအခြေအနေတွေကောင်းမွန်လာတဲ့ဆိုတော့အရေးအယောင်တွေတွေ့မြင်ရတဲ့အတွက်လဲရင်းနှီးမြှုပ်နှံသူတွေကတော့အားတက်နေကြတာပါ
နီယွန်ကြီးဆွင့်ရင်တော့ solar impulse 2လင်းဟာကဘက်ထရီဟာပြန်ပြီးပြင်းပြရတဲ့အခြေအနေထိပြတ်သွားတာမို့နောက်နှစ်ဧပြီလအထိသူတို့ရဲ့ပြန်တမ်းမှုကိုဆိုင်းငံ့ထားမယ်လို့ဒီလင်းနဲ့ကဘာပတ်ဖို့စူးစမ်းနေတဲ့ဆွစ်ဇာလန်အခြေစိုက်အဖွဲ့ကပြောပါတယ်ဂျူလ30ရက်နေ့က ဂျပန်နိုင်ငံနာဂိုယာကနေဟဝိုင်ရီကဟိုနိုလူလူကျွန်းထိရောက်အောင်9ရက်ကြာပြန်တန်းတဲ့ခေတ်စဉ်အတွင်း Solar Impulse 2ရဲ့ဘက်ထရီတွေအပူလွန်ပြီးပြတ်သွားတာလို့ဆိုပါတယ်။အပူပိုင်းဒေတာမှာရုပ်တရက်အမြင့်ပေအပြောင်းလဲလို့ရင်ဘက်ထရီပူချိန်ပေါ်ဘလို့တက်ရောက်မှုရှိမယ်ဆိုတာကိုသူတို့ကြိုတင်ပြင်ဆင်မထားမိဘူးလို့လည်းပြောပါတယ်။လေမှု Andre Bosbach က Solar Impulse 2နဲ့ Pacific တမုတ်ကြီးကိုနိုင်ပေါင်း118နာရီစံချိန်တက်တင်ဖြတ်တန်းခဲ့ပြီးဇူလိုင်လ3ရက်နေ့မှာဟိုနိုလူလူလားမှာဆင်းသက်ခဲ့တာပါ။Pacific တမုတ်တရားဖြတ်နေခြင်းဟာကီလိုမီတာ3000ခွဲရှိတဲ့ကဘာပတ်တဲ့ခီးစဉ်မှာအရေးပေါ်ဆင်းသက်စရာနေရာလုံးဝမရှိတဲ့အန္တရာယ်အကြီးဆုံးအပိုင်းမှာလေယာဉ်ကိုဟဝိုင်ရီတက္ကသိုလ်ပိုင်းအလုပ်ရုံထဲမှာထားပြီးပြင်ဆင်မှုတွေလုပ်မယ်အပြင်ခီးရှည်ပြန်တန်းရန်မှာလိုအပ်တဲ့အပူနဲ့အေးပေးတဲ့တခြားနည်းတွေကိုအတွက်ဆန်းသက်မှုတွေကိုလည်းပြုလုပ်အောင်မှာဖြစ်ပါတယ
်ထုတ်ထုတ်နဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကောင်းလင်းဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ vermis.voanews.com မှာလွင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုစတိုက်ထုတ်လင်းပေးသွားမှာပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းတွေအတိုင်းဆိုရင်ရွေးကောက်ပွဲကိုလွတ်လပ်စွာစောင့်ကြည့်ခွင့်နဲ့ရွေးကောက်ပွဲမတမာမှုတွေကိုတက်တဲ့အထောက်ထားရဖို့ခက်ခဲတယ်လို့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောဆိုလိုက်ပါတယ်။ဒါကြောင့်လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာနိုင်ရင်အတွက်ရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာစီမင်းတချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုတောင်းဆိုထားပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နိုဝင်ဘာလအစောပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့လွှတ်တော်အမှတ်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲထည့်ရတဲ့အခြေအနေ၊မဲရည်တွက်မှုတွေနဲ့မဲယုံထွင်းအခြေအနေတွေကိုမှတ်တမ်းရိုက်ကူရယူခွင့်ပိတ်ပင်ထားတာကိုပြန်လည်ပြင်ဆင်ပေးဖို့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတောင်းဆိုလိုက်ပါတယ်။ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့များပူးပေါင်းဖွဲ့စည်းထားတဲ့ရွေးကောက်ပွဲပညာပေးရေးနဲ့လေ့လာစောင့်ကြည့်ရေးမိဖက်များမြန်မာပြည်အဖွဲ့ကမတ်မြနန္ဒာတင်ကတောင်းဆိုခဲ့တဲ့အချက်တွေကိုအခုလိုပြောပြပါမယ
်။ဟိုမဲယုံနဲ့မှာဟိုတက်ပုံနေပါလေ။ရိုက်လို့မရဘူး။မတန်းယူခြင်းမရှိဘူးပေါ့နော်။နောက်ပြီးတော့နောက်တစ်ချက်ကကြတော့လေ။နောက်ထပ်ဒီအပိုက်50မှာပါပါခါနောက်ထပ်တစ်ခုမှာပါနေတာကကြတော့ဟိုပါပေါ့တက်တဲ့အထောက်ထားနဲ့တကွာတင်ကြမှာပဲ။ဟိုပါအစီအခံစာရေးလို့ရမယ်ပေါ့နော်။တက်တဲ့ထောက်ထားနဲ့တင်ရတဲ့နယ်ဆိုတဲ့ခါကျွန်တော်တို့ကတက်တဲ့ဘလို့ယူမလဲပေါ့။အမဒီမဲ့တဲ့ကိစ္စကိုကျမတို့ကလေ့လာရဲဆိုရင်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျမတို့ဘလို့တက်တည်ရှိမလဲပေါ့အဲ့ကျမတို့စိုးရိမ်နေလေစိုးရိမ်နေဆိုတဲ့အခါကျတော့ဥမာမဲတိမှုကိုမထိခိုက်ဘူးဆိုရင်ဒီအားလုံးမဲပေးပြီးသွားတဲ့အချိန်ပေါ့ဒီ၄နိုင်ကြီးပေါ့နော်ဒီညနေ၄နိုင်ကြီးမှာကျမတို့ဒီမဲရတဲ့အချိန်မှာကျမတို့မှတ်တမ်းယူခွင့်ဖာညာပြုဖို့ပေါ့လေဆိုအဲ့ဒီဟာလေးနောက်ကျမတို့မရှင်းတဲ့ဟာတွေကျမတို့မဲဥမာမဲယုံပေါ့မဲယုံဆိုဘလို့လဲဘလောက်လောက်ထိအတိုင်းတောင်မဲယုံလို့သတ်မှတ်ထားတယ်ပေါ့ဥမာဒီမဲပေးတဲ့နေရာမဟုတ်ဘဲနဲ့ဒီမဲယုံရဲ့ပြင်ပဒီတောင်းဝင်းရှိတယ်အဲ့မှာတော့မဆန္ဒရှင်တွေကလည်းတန်းစီပြီးတော့စောင့်နေတယ်။ဒါအဲ့လိုမျိုးဆိုလို့ရှိရင်ကျမတို့ကဟိုမှတ်တမ်းယူခွင့်ရှိတယ်လားပေါ့ဘလို့ဟာမျိုးကကျမတို့ရဲ့ဒီဥပဒေကိုချိုးဖောက်တာဖြစ်မလဲပေါ့။အဲ့အဲ့လိုမျိုးလည်းကျမတို့သိချင်တာနေကျမတို့ဘက်ကမှားရင်းသွားလို့ရှိရင်လည်းဒီဘက်မှာပြဿနာတွေကျမတို့မသိချင်ဘူးပေါ့
။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ဘက်ကတော့ပြင်ဆင်ပေးဖို့ကတိမပေးခဲ့ပဲစဉ်းစားပြီးအကြောင်းပြန်မဲ့အကြောင်းပဲတုံ့ပြန်ခဲ့တယ်လို့မမြနန္ဒာအသင်းကပြောပါတယ
်။ဥပမာဆိုလို့ရှိရင်မဲယုံနဲ့တော့ရိုက်ခွင့်မရှိဘူးမဲအတင်းကနေပေါ့သုံးဆက်ပြီးတော့မှရိုက်ပေါ့။အဲ့လိုမျိုးသဘောမျိုးနဲ့လည်းသူတို့ပြောပါတယ်။ပြောတယ်ဒါပေမဲ့ထိခိုက်တဲ့ဟာမျိုးတစ်ခုကိုတော့ကျမတို့ကဒီတခြားတနိုင်ငံလုံးတိုင်းတိုင်းတခြားအဖွဲ့တွေမှာကျမတို့စုပေါင်းပြီးတော့မှထပ်ပြီးတော့မှအကြံပြုချက်တွေကျမတို့ထပ်ပြီးတော့ပေးပို့ရမယ်လို့ထင်ပါတယ်။
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာသတ်မှတ်ချက်တွေအရရွေးကောက်ပွဲစောင့်ကြည့်လို့သူတွေဟာရွေးကောက်ပွဲကော်မရှင်ထံကိုလျှောက်ထားရမယ်ဆိုတာဟာလေနိုင်ငံသားတယောက်ရဲ့ရွေးကောက်ပွဲစောင့်ကြည့်နိုင်ခွင့်မူလအခွင့်အရေးကိုပိတ်ပင်ရာရောက်တယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကထောက်ပြကြပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုလို့ရဲ့အတွေ့အကြုံအရလည်းမဲဆန္ဒရှင်တွေလက်လန်းမိတဲ့နေရာမှာမဲပေးနိုင်တဲ့မဲယုံတွေမရှိတာနောက်မဲဆန္ဒရှင်စီရင်တွေမှားယွင်းနေတာတွေကြောင့်မလို့လွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်ရေးဆိုတာကတော့စောင့်ကြည့်ရအောင်ပါဖြစ်တယ်လို့လည်းမမြနန္ဒာသိန်းကပြောပါတယ
်။လွတ်လပ်လပ်လို့ပြောလို့ရှိရင်ကျမတို့ကဘာအဆက်ခဲတွေရှိလဲဆိုတော့နော်ဘာအဆက်ခဲတွေရှိလဲဆိုတော့ဥမာလွတ်လပ်လပ်ကတော့ပေးမှာပဲဆမရဲ့ဒါပေမဲ့မျှတမှုရှိမှမရှိဘူးဆိုတော့မသိကြဘူးဥမာဘလို့လဲဆိုတော့ဒီမဲပေးဖို့အတွက်ကိုလူ100လောက်ကဟလာလူ100 300လောက်ကတခြားယောက်အနေနဲ့မှလာမယ်ဘာလို့ဆိုမဲယုံနေရချင်းအောင်အဆုတွေမှလည်းရှိရလေအဲ့လိုမျိုးဆိုတဲ့အခါကျတော့အဲ့ဒီလိုလာဖို့ဆိုလူကြီးကမလာချင်တော့ဘူးကျွန်တော်2010တုန်းကအတွေ့အကြုံရဆိုသူကပြောလဲဆိုရွာတရွာအနေနဲ့ကျွန်တော်တို့ပြောတယ်ရန်ကုန်တိုင်းထဲမှာပဲနော်ဆာသူကပြောလဲဆိုကျွန်တော်တို့ကလည်းတွေးချင်မလို့ဘူးကျွန်တော်တို့ရဲ့အုပ်စုတွေမှာအရန်ကောင်းပါတယ်တဲ့ဆာဘလို့ကောင်းတာလဲလို့ပြောတဲ့ခါကျတော့သူအကုန်လုံးနဲ့ကျွန်တော်တို့ကိုစားသူတရားတယ်မဲထည့်ပေးတာအဲ့အဆင်ပြေတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးကျွန်တော်တို့ကြုံခဲ့ရတယ်ဆိုတော့အဲ့လိုမျိုးဆိုတော့အဲ့တော့ဒီလွတ်လပ်လပ်လို့ပြောရင်တော့လွတ်လပ်မှာပါလွတ်လပ်လည်းပြေးလို့ရပါပါဒါပေမဲ့ဒီလွတ်လပ်မှုဒီဆိုတော့ကလူတို့ကအဆင်မပြေဘူးပေါ့လူတို့အဆင်ပြေနိုင်တဲ့နေရာမျိုးတွေမှာမယုံနေမရှိဘူးမဲထည့်နေမှာကြံခဲ့မယ်ဆိုလို့ရှိရင်တော့ဒီလူတို့အတွက်တော့မျှတမှုတော့မရှိနိုင်ပါဘူး
ရွေးကောက်ပွဲစောင့်ကြည့်ရေးစီမံသတ်မှတ်ချက်တွေအရရွေးကောက်ပွဲစောင့်ကြည့်လို့သူတွေဟာရွေးကောက်ပွဲကော်မရှင်ထံကိုတရားဝင်လျှောက်ထားရမှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ကသတ်မှတ်ပေးတဲ့နေမြေတွေမှာသာစောင့်ကြည့်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲအပြီးမှာရွေးကောက်ပွဲဆိုင်ရာအစီရင်ခံစာတွေကိုတက်တည်နေတကွာရွေးကောက်ပွဲကော်မရှင်တွေထံကိုတင်ပြရမှာဖြစ်တယ်လို့သတ်မှတ်ထားတာကြောင့်မဲယုံတွင်မှတ်တမ်းရပ်ယူခွင့်ကိုတစ်ဖက်ကပိတ်ပင်ထားတာကြောင့်တက်တည်ရရှိဖို့အခက်အခဲတွေကြုံလာမဲ့အပေါ်မှာရွေးကောက်ပွဲစောင့်ကြည့်သူတို့ကစိုးရိမ်မကင်းဖြစ်နေကြပါတယ်ရှင်
။မတငီထိုင်မင်းမြန်တင်ပြသွားတာပါ။ VOA ကနေပုတ်ထုံးနေညာဖက်တင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တသက်ရှင်များရှင်။အိန္ဒိယနိုင်ငံမှာကျင်းပမယ်မြန်မာအိန္ဒိယပူးရဲအစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်ဟာအိန္ဒိယနိုင်ငံကိုရောက်ရှိနေပါပြီ။အစည်းအဝေးမတိုင်ခင်မှာမြန်မာနိုင်ငံခြားရေးဝန်ကြီးဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်း New Delhi မြို့တော်မှာဒီကနေ့တွေ့ဆုံခဲ့ပါရယ်။အခုလိုတွေ့ဆုံမှုအတွင်းနေဆက်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးနိုင်တယ်လို့သုံးသပ်သူတချို့ကခန့်မှန်းထားပါရယ်။ဒီအကြောင်းကိုကိုအောင်အောင်ကဆက်ပြီးတင်ပြပေးမှာပါရှင်
။မြန်မာနိုင်ငံခြားရေးဝန်ကြီးဦးနာမောင်လင်ဟာ၄ရက်ကြာခီးစဉ်အဖြစ်အိန္ဒိယနိုင်ငံကိုမနေ့ကအင်္ဂါနေ့မှာရောက်ရှိသွားတာပါ။မနက်ဖြန်ဇလန်လာ16ရက်နေ့ကျရင်ကျင်းပမယ်ပူရဲညှိနှိုင်းတမီးကော်မရှင် JCC အစည်းအဝေးမှာနှစ်နိုင်ငံကြားပူရဲဆောင်ရွက်ခဲ့ကြတဲ့ကိစ္စရပ်တွေအပါအဝင်နှစ်ဖက်ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ပေါ်အောင်ရှေ့လျှောက်ဘယ်လိုဆောင်ရွက်သွားကြမလဲဆိုတာတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီအစည်းအဝေးမှာဝန်ကြီးဦးဝနမောင်လင်နဲ့အိန္ဒိယနိုင်ငံကြားရေးဝန်ကြီးဆွတ်မာစရာဂျက်တို့ကပူရဲသဘာပတိဖြစ်ဆောင်ရွက်မှာပါဒုတိယနိုင်ငံကြားရေးဝန်ကြီးဦးတန်ကျော်ကပူရဲအစည်းအဝေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဒါကတော့ပထမဆုံးပြောတဲ့အစီအစဉ်ပါပဲ။မနေ့ပြောရင်တော့ JC ကဘာများဆိုတာကျွန်တော်တို့နဲ့ဟိုနဲ့အိန္ဒိယနဲ့ဟိုမရှိသေးဘူးပေါ့လေ
။မြန်မာနိုင်ငံသားရေးဝန်ကြီးရဲ့2003ခုနှစ်ဇန်နဝါရီလအိန္ဒိယခီးစဉ်အတွင်းနှစ်နိုင်ငံပူးရဲလှုပ်ဆောင်နိုင်ဖို့သဘောတူညီခဲ့ပြီးမှဒီအစည်းအဝေးကိုအခုလိုစတင်ကျင်းပမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံသားအခုလိုနိုင်ငံသားရေးဝန်ကြီးအဆင့်အစည်းအဝေးကိုအခုမှစတင်နိုင်ပေမဲ့လွန်ခဲ့တဲ့အချိန်တော်ကြာကြာကလေးကဒေတာအဆင့်အစည်းအဝေးတွေပုံမှန်ရှိနေခဲ့တယ်လို့1990ခုနှစ်ရွေးကောက်ခံလွှတ်တော်အမလဲဖြစ်မြန်မာနိုင်ငံရေးလေ့လာသူတွေဖြစ်တဲ့ဦးတင်ဆွေကအခုလိုပြောပါတယ
်။အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာနိုင်ငံဆက်ဆံရေးတော့ဟိုအဆင့်အစတိုင်းမှာအများကြီးရှိတယ်ခင်ဗျာ။ဥပမာဒီဟိုအလန်တန်စီဦးနိုးဝဲခေါ်တဲ့နေဆက်မှာဒီဝဲမျိုးလုံလိုက်ဟိုဝဲမျိုးလုံလိုက်တလဲစီအဲ့ဒါလည်းပုံမှန်ပေါ့လေအချိန်ကြာဆွဲပြီးလုံနေပြီ။နောက်ပြီးတဲ့အဆင့်မြင့်တဲ့နေဆက်မျိုးကြီးတွေမှာလုံတဲ့ဟာတို့နောက်ကြမှာတခါဟိုဝင်းကြီးအဆင့်ပူပေါင်းဆောင်ရွက်တာတို့အဓိကတော့ဟိုစစ်တပ်ချင်းပူပေါင်းဆောင်ရွက်မှုကတော့များတယ်အဲ့စစ်တပ်တခုလို့ရောရေလေရေတပ်တို့လေတပ်တို့ရောအပြန်အလှန်ဆက်ဆံမှုရှိတယ်ခင်ဗျာ
ဝန်ကြီးဦးနာမောင်လင်းဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီအစည်းအဝေးကိုတက်ရောက်တဲ့အိန္ဒိယအစိုးရအမျိုးသားလူညုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အဂျစ်ကူမာဒိုဗဲလ်ကဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတရားဝင်ပြောဆိုတာမျိုးတော့မရှိပါဘူးဒါပေမဲ့လည်းအိန္ဒိယအနေနဲ့နှစ်ပေါင်းများစွာအခက်ကြုံနေရတဲ့အိန္ဒိယသဘုံတွေကိုနှိမ်နင်းဖို့အရေးကိစ္စကိုတော့ဒီတွေ့ဆုံပွဲတွေအတွင်းဆွေးနွေးနိုင်တယ်လို့ဦးတင်ဆွေကအခုလိုသုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်မြင်ရတော့အိန္ဒိယဘက်ကဟိုတောင်းဆိုမှုတွေလာနေမယ်ခင်ဗျာလူမျိုးရင်းမှာအိန္ဒိယနိုင်ငံအိန္ဒိယအစိုးရကိုဆန့်ကျင်ပြီးတော့လက်နက်ကင်အပုံကန်နေတဲ့အဖွဲ့အစည်းတွေကအ ਨੇ ဆုံးဓာစီရုံဓာစံဝတ်လောက်ကဒီမြမမြေပေါ်မှာရှိရဲဆိုတော့အထောက်ထားတယ်လေဟိုအများကြီးရှိပြီးတော့အစည်းအဝေးတိုင်းမှာပဲဒီကိစ္စပြောတယ်အဲပြောပြီးတော့အစည်းအဝေးမတိုင်ခင်လေးမှာဒီဘဘာဆစ်ဆိုးကထုံးစံပေါ်လေးဆစ်ဆိုးကလက်တက်တက်ကတော့လူစုံတွေအရေးယူသလိုမျိုးလုပ်ပြပြီးအစည်းအဝေးကြလည်းအကြောတော်တို့မြေပေါ်မှာပြည်နိုင်ငံကမှဟိုလက်နက်ကတပ်ဖွဲ့မထားဘူးလို့ဟိုပြတ်ကတော့ပြောသွားတရင်းစားတယ်လည်းကောင်းကြီးအစည်းအဝေးပြီးတော့လည်းဒီတိုင်းပဲပေါ့လေဆိုတော့အိန္ဒိယနိုင်ငံရဲ့ဆိုရင်တကသူ့ကိုလက်နက်ကင်ပုံပန်နေတဲ့အဖွဲ့အစည်းဗမာဆိုးရွားကဟလာဟိုရှင်းထုတ်ပေးနေတာပေါ့လေ
အိန္ဒိယတပ်ဖွဲ့ဝင်တွေကိုနာဂတပုံတွေကဇွန်လ၄ရက်နေ့ကခြုံခိုတိုက်ခိုက်ခဲ့တဲ့အတွက်အိန္ဒိယတပ်ဖွဲ့ဝင်၁၈ဦးသေဆုံးခဲ့တာကြောင့်မြန်မာနိုင်ငံထဲမှာရှိနေတဲ့နာဂတပုံတွေကိုအိန္ဒိယစစ်တပ်ကဇွန်လ၉ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပေမဲ့မြန်မာနိုင်ငံဘက်ချမ်းမှာတိုက်ပွဲတွေဖြစ်ပွားတာမျိုးမရှိဘူးလို့မြန်မာအစိုးရဘက်ကညင်းဆိုထားပါတယ်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကလည်းအိန္ဒိယနိုင်ငံကိုအခုလကုန်ပိုင်းမှာတွားရောက်ဖို့ရှိနေပြီးဝန်ကြီးချုပ်နရင်ဒရာမိုဒီအပါအဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
ကိုအောင်စုစည်းတင်ပြသွားတာပါရှင်ခုတော့တိုင်းရင်းသားဒေသဖက်ကတိုက်ပွဲသတင်းဖက်အလဲပေးပါဦးမယ်မြန်မာအစိုးရတပ်တွေနဲ့ DKPA တပ်တွေဒီကနေ့ပစ်ခတ်မှုတွေရပ်တန့်သွားပါပြီ KNU ဖက်က TKPA ကိုအမြင့်ပြတ်ချေမုန်းတာမျိုးလုပ်မယ်ဆိုရင်လက်နက်ကင်ပဋိပက္ခတွေကျပြန့်သွားနိုင်တဲ့အတွက်ဆိုရင်ကြောင့် TA TKBA ဖက်ကသဘောထားထုတ်ခဲ့သလိုနှစ်ဖက်ပြည်လည်းမူရအောင်ဆောင်ရွက်သွားမယ်လို့ဆိုရတဲ့အကြောင်းစုံကတော့ VOA ထိုင်းခြေစိုက်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
ဆယ်ရကျော်ကြာနှစ်ဖက်တင်းမာမှုတွေဖြစ်နေတဲ့မြန်မာအစိုးရတပ်တွေနဲ့ဒီမိုကရေစီကရင်အကျိုးပြုတပ်တွေဟာနေ့စဉ်ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်နေတာပါနှစ်ဖက်တင်းမာမှုတွေဖြစ်နေတာနဲ့ပတ်သက်လို့ကရင်မျိုးသားစည်းရုံးကစိုးရိမ်ပူပန်ကြောင်းနဲ့တနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA ကိုမထိခိုက်စေလိုဘူးဆိုပြီးသဘောထားထုတ်ပြန်ခဲ့ပါတယ်စည်းရေးအရှိန်မြင့်နာတွေဆက်ဖြစ်နေမဲ့ဆိုရင်ကရင်ပြည်နယ်တွင်းမှာစိုးကျိုးတွေဖြစ်လာနိုင်တယ်လို့လည်းကရင်မျိုးသားစည်းရုံးရဲ့တွဲဖက်အတွေ့အမှုတစ်ထရိုတော်တီကဆိုပါတယ
်ဒါပေမဲ့ကျွန်တော်တို့ကတော့အခုအဲ့လိုမျိုးရှစ်ဖြစ်လာတာတို့တိုက်ပွဲပြည်ပခတ်ဖြစ်လာတာကိုတော့ဟိုကျွန်တော်တို့စိုးရင်တာပေါ့နော်ဘာဖြစ်လို့စိုးရင်လဲဆိုတော့အကယ်၍ဒီရှစ်ပွဲတွေအချိန်ဟိုကကျက်ပြန့်လာလို့အချိန်မြင့်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့ KNU KNL လေးအနေနဲ့လည်းစိုးရင်မှုပူပန်မှုတွေတော့ဖြစ်ပေါ်လာနိုင်တာပေါ့ဘာဖြစ်လို့လဲဆိုတော့ TKBA ကကရင်ပြည်နယ်အတွင်းမှာကဟိုနေရာအနှံ့မှာတက်တီတက်ထိုင်တဲ့အတွက်ကြောင့်မို့ဆိုလိုတာကကျွန်တော်တို့ထုံခေမှာဆိုတော့ကောင်းဒီပဲဒုပ္ပယခေမှာဆိုတော့ကောင်းဖန်ခေမှာဆိုတော့ကောင်းရှိနေတဲ့အပေါ်မှာအကယ်၍သာအစိုးရတပ်မတော်ဘက်က GTBO ကိုပဲရည်စူးပြီးတကယ်လို့ရှင်းရှင်းလင်းလင်းစတိုက်လာမယ်ဆိုရင်ကျွန်တော်တို့ကရင်ဒီကင်းဒီထိချုပ်တဲ့နေမြေမှာဆိုတော့ကောင်းပေါ့ဒါလေးတွေကတော့စီရဆိုးကျိုးကနောက်လိုက်ပါလာနိုင်တယ်ဟိုစီပြန့်လာမှာတို့တော့စိတ်အချိန်ကူးအချိန်မြင့်လာမှာစိုးရင်လေဆိုတာကအကယ်၍အမြင့်ပြတ်ချိန်မုံဘုကဒီလိုလို့ဒါစစ်စင်ရင်တရားနဲ့ဆောင်ရွက်လာမယ်ဆိုရင်ပြတ်နိုင်ဖို့ကတော့ခဲရင်ပါတယ
်ဇူလိုင်လ2ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကအာရှလမ်းတင်မှာအခွန်အောက်ခံနေတဲ့ KKO အဖွဲ့ကိုရှင်းလင်းတာဆိုပြီးတက်မတော်ဘက်ကဆိုခဲ့ပြီးအာနာပိုင်ရဲ့ခီးစင်တွေကိုဟန်တားမှုတွေကြောင့်တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုထားတာပါတိုက်ပွဲတွေအတွင်းမှာ KKO အဖွဲ့ရဲ့လက်နက်ခဲယမ်းတွေဖမ်းဆီးရမိကြောင်းကိုလည်းသတင်းထုတ်ပြန်ထားပါတယ်DKBA ကတော့အာရှလမ်းမှာအခွန်ကောက်ခံတာဟာသူတို့တစ်ဖွဲ့တည်းမဟုတ်ပဲအဖွဲ့စုံကောက်ခံနေတာဖြစ်တယ်လို့ပြောပါတယ်။ဇူလိုင်လ2ရက်နေ့မနက်ကစပြီးသူတို့နယ်မြေထဲကိုတပ်မတော်ဘက်ကလက်နက်ကြီးတွေပစ်ခတ်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားရတယ်လို့လည်းပြောဆိုပါတယ်။ဇူလိုင်လ2ရက်နေ့မတိုင်ခင်အထိတော့အာရှလမ်းတက်မှာလက်နက်ကိုင်အဖွဲ့အတော်များများအခွန်ကောက်ခံမှုတွေရှိခဲ့တယ်လို့လည်း KNU ဘက်ကတော့ပြောဆိုထားပါတယ်။ဒီလိုလက်နက်ကိုင်တွေအခွန်ကောက်ခံမှုတွေနဲ့ပတ်သက်လို့အစိုးရနဲ့ညှိနှိုင်းမှုတွေလုပ်ဖို့ပြင်ဆင်နေစဲမှာပဲတိုက်ပွဲတွေဖြစ်ပွားခဲ့ရတာဆိုပြီး KNU ကတော့ဆိုပါတယ်။ဆယ်ရကျော်ကြာနှစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ကရင်ပြည်နယ်ထဲမှာဗုဒ္ဓဘူးနဲ့မှာတော့တိုက်ပွဲတွေမရှိဘူးဆိုပြီး DKBA ပြူဟာမှုဘုံမှုစောစောင်းကဆိုပါတယ
်တမတော်နေနဲ့ဟိုပြင်းရင်တက်ရင်ပြင်းတက်ရင်မလုပ်ဘူးဆိုလို့ရှိရင်တော့တိုက်ပွဲဖြစ်လာလာမရှိဘူးအဲသူတို့ကပြင်းမဲ့ဟိုရှိတဲ့နေရာတွေထင်မှတ်ပြီးတော့ပြင်းမဲ့ပြပြီးတက်မယ်ဆိုလို့ရှိရင်တော့အဲအဲ့ဒါတော့ပြစ်ခတ်မှုဖြစ်တယ်ပေါ့မပြစ်လာမပြစ်လာဘူးမတက်လာဘူးဆိုတော့ပြစ်ခတ်မှုမရှိပါဘူးသူကပြက်ပြီးဟိဆိုရင်ဒါလည်းမတက်ဘူးလေထင်တဲ့နေရာကိုသူကပြစ်တယ်လက်လက်ကြီးနေနဲ့ဟိုစမ်းပြစ်ပြီးပြစ်မှဟိုတက်လာတယ်ဒီနေ့နေသားအဲ့လိုစမ်းပြတာမရှိ
ဘူး KNU ကတော့နှစ်ဖက်ပြည်လည်းမှုရဖို့ဆောင်ရွက်နေတဲ့အကြောင်းနဲ့တွဲဆောင်ဆွေးနွေးအဖြေရှာရေးကိုဆောင်ရွက်နေကြောင်း KNU ခေါင်းဆောင်ဖရိုတော်တီကပြောပါတယ
်ဒီလိုမျိုးတွဲဆောင်ဆွေးနွေးနဲ့ဒီပြည်နိုင်ငံလို့ပြည်ခရရဆဲရေးဆိုင်ကိစ္စများကိုလည်းခိခိုက်မှာကိုစိုးရင်လည်းဒါကြောင့်မို့လို့အဲ့ဒီစစ်အချိန်ကလည်းမမြင့်နိုင်အောင်မကျေကျန့်ပွားစေအောင်ဟိုတွဲဆောင်ဆွေးနွေးမှုအတွက်သူတို့နှုတ်နှစ်ဖက်ကိုလည်းကျွန်တော်တို့ကတက်တိုက်တွန်းတွန်းနဲ့လှုပ်ပေးပါတယ်ဟုတ်လှုပ်ဆောင်နေတယ
်ပဋိပက္ခတွေကြာလာတဲ့အမျှကရင်ပြည်နယ်အတွင်းမှာနေမြေမတည်ငြိမ်မှုတွေဖြစ်လာတဲ့အတွက်အာရှလမ်းကိုသွားနေတဲ့ခီးသွွားပြည်သူတွေအတွက်လည်းစိုးရိမ်စရာတွေဖြစ်လာသလို KNU ပါဝင်တခြားကရင်လက်နက်ကိုင်တွေအတွက်လည်းနေမြေစုမိုးရေးကိစ္စတွေဟာတစ်ဆက်တစ်ဆက်တည်းဖြစ်လာရတယ်လို့လည်းကရင်လက်နက်ကိုင်တွေကယူဆနေကြတာပါအခုလိုမျိုးတက်မတော်နဲ့ DKBA တို့ရဲ့နှစ်ဖက်တိုက်ပွဲတွေအတွင်းမှာကော့ကရိတ်မြို့နယ်အတွင်းကဒေသခံပြည်သူတချို့လည်းထိခိုက်ဒဏ်ရာရခဲ့ရသလိုကော့ကရိတ်မြို့နယ်အတွင်းကဒေသခံတွေအတွက်လည်းလုံခြုံရေးအရစိုးရိမ်စရာအခြေအနေတွေလည်းဖြစ်ပွားခဲ့ပါတယ်ရှင
်2014ခုနှစ်အတွင်းဖြစ်ခဲ့တာကိုထုတ်ပြန်တဲ့ DDP
တိကမရှင်မအေးမှာတင်ပြသွားတာပါရှင် VOA ကနေပုတ်ထုံးတဲ့သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ခုတော့ကျမရေးနဲ့ဆိုင်တဲ့သတင်းဖက်အလှည့်ပေးရအောင်ပါကဘာလူတမ်းပေါင်းရာနဲ့ချီပြီးစိတ်ဝေဒနာခံစားနေရပေမဲ့ကုသမှုနည်းနည်းပဲရတာဒါမှမဟုတ်လုံးဝမရပဲဖြစ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအစီရင်ခံစာတစ်စောင်မှဖော်ပြထားပါတယ်ဒီအစီရင်ခံစာမှာဒီစိတ်ဝေဒနာဟာကမ္ဘာ့ကျန်းမာရေးပြဿနာစုစုပေါင်းရဲ့ဆယ်ရာခိုင်နှုန်းအောင်ရှိနေတယ်လို့ဆိုပါတယ်ဒါပေမဲ့ငွေနဲ့လူအင်အားသုံးစွဲမှုမှာတော့လိုအပ်ချက်ရဲ့၁ရာခိုင်နှုန်းပဲရှိနေတယ်လို့ဖော်ပြပါတယ်မြန်မာနိုင်ငံမှာလည်းအလားတူပြဿနာတွေရှိနေတာပါVOA သတင်းထောက် Lisa Schlein ကဒီအစီရင်ခံစာထုတ်ပြန်တဲ့ပွဲလုပ်တဲ့ Geneva နဲ့ပေးပို့တဲ့သတင်းကိုအခြေခံပြီးကိုဝင်းမင်းကတင်ပြထားပါရရှင
်ဟုတ်ကဲ့ပါ2014ခုနှစ်အတွင်းဖြစ်ခဲ့တာကိုထုတ်ပြန်တဲ့ DWHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစီရင်ခံစာမှာ ဒီစိတ်ဝေဒနာပြဿနာကြီးအတွက်ကဘာပေါ်မှာလူနဲ့ငွေအားသုံးတာအကြီးအကျယ်နည်းလွန်းနေတယ်လို့အခုလိုထောက်ပြလိုက်တာပါဒီအစီရင်ခံစာဟာကဘာတဝန်းစိတ်ကျန်းမာရေးပြဿနာကိုအပြည့်အစုံဆုံးပြည့်စုံထားတာပါကဘာနိုင်ငံပေါင်း190နိုင်ငံကအချက်လက်တွေကိုဖော်ပြထားတာမို့ကဘာလူဦးရေရဲ့95ရာခိုင်နှုန်းကိုကိုစားပြုထားပါတယ်တကဘာလုံးမှာစိတ်ကျန်းမာရေးအတွက်သုံးစွဲတာနည်းလွန်းနေပြီးဒီစိတ်ကျန်းမာရေးဆောင်ရှမှုဆိုင်ရာကျွမ်းကျင်သူနဲ့သူနာပြုတွေဖြစ်လာဖို့စိတ်ဝင်စားသူဟာလည်းနည်းလွန်းနေတယ်လို့ထောက်ပြထားပါတယ်အဓိကအနေနဲ့ကတော့ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအကြားဒီစိတ်ကျန်းမာရေးအတွက်ငွေကြေးသုံးစွဲမှုနဲ့ကျန်းမာရေးဆောင်ရှောက်ပေးမှုဟာအများကြီးကွာခြားလွန်းနေတယ်လို့ဆိုပါတယ်WHO Mental Health Atlas 2014 လို့အမည်ပေးထားတဲ့ဒီစာရင်းခန်းစာမှာဝင်ငွေနှိမ့်တဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာလူတစ်သိန်းအတွက်ဆေးရောဂါအထူးကုဆရာဝန်တဦးပဲရှိတယ်။ဒါပေမဲ့ဝင်ငွေမြင့်ချမ်းသာတဲ့နိုင်ငံတွေမှာတော့လူ2000ထက်တင်ဆေးထူးကုတဦးရှိနေတယ်လို့အတိအကျထောက်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ဒီဆေးရောဂါအထူးကုရေအတွက်ကဒီနှုန်းထက်တောင်နည်းနေတယ်။ဒါပေမဲ့ဒေသတွင်းနဲ့ရှင်တော့မဆိုးသေးပဲနောက်ပိုင်းမှာများလာနိုင်တယ်လို့ဒီစီရင်ခန်းစာထွက်မြန်မာနိုင်ငံဘက်ကအချက်လက်ကူညီပေးတဲ့စီတက္ကသိုလ်တစ်စိတ်ကျန်းမာပညာဌာနမှူးဒေါက်တာဝင်းအောင်မြင့်ကဆိုပါတယ
်ကျွန်တော်တို့ psychiatrist ပေါ့နော် psychiatrist ဆိုတာစိတ်ကျန်းမာရေးအထူးစုပေါ့နော်အဲ့ဒီဟာကကျွန်တော်တို့လက်ရှိအနေထားမှာ200လောက်ရှိပါတယ်နော်လူကြီးနဲ့တွေ့ကြည့်ရင်တော့လူကြီးတက်တန်းမှာ psychiatrist က4ယောက်လောက်ရှိတယ်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီ mental health နဲ့ပတ်သက် manpower မှာတော့ကျွန်တော်တို့က psychiatrist ကတော့အင်းညာရင်းနိုင်ငံအနေနဲ့ကျန်တဲ့ကြည့်ရင်တော့တိတ်မဆိုးဘူး။ဘာလို့ဆိုတော့ကျွန်တော်တို့က psychiatry ဆိုကျွန်တော်တို့ဒီမှာမွေးထုတ်နိုင်တာ။ကျွန်တော်တို့ဒီမှာဝင်လောင်ကျွန်တော်တို့ master degree တွေကျွန်တော်တို့ပေးနိုင်တယ်ဆိုတော့ကျွန်တော်တစ်နှစ်ကိုအခုဆိုအယောက်20ကနေ30ကျားလောက်ကျွန်တော်တို့မွေးထုတ်နိုင်တယ်။ဆိုတဲ့အခါကျတော့နောက်သိရကြခင်မှာတော့4-5ရာတော့ဖြစ်လာမှာ
ပေါ့။ဒါအပြင်ဒီတပည့်ချိုအစီရင်ခံစာမှာပဲဆင်းရဲတဲ့နိုင်ငံတွေမှာစိတ်ကျန်းမာရေးအတွက်လူထုအတွက်တစ်နှစ်ကို American dollar $2ပဲသုံးထားချိန်မှာဝင်ငွေမြင့်နိုင်ငံတွေမှာတော့$50တောင်သုံးထားတယ်လို့စက်ထောက်ပြထားပါတယ်။WHO ရဲ့စိတ်ကျန်းမာရေးနဲ့စိတ်ကိုပြောင်းလဲစေသောဆေးဝါးသုံးစွဲမှုဌာနဒါရိုက်တာဒေါက်တာရှက်ကာဆက်စင်နာကနိုင်ငံအစိုးရတွေနဲ့ပြည်သူတွေကပါဒီစိတ်ကျန်းမာရေးပြဿနာတွေကိုသိကယူမဆိုင်ကြဘူးဘာလို့လဲဆိုတော့ဒီလူနာတွေပေါ်ခွဲခြားဆက်ဆံမှုရှိနေလို့ဘာလို့ဝေဖန်လိုက်ပါလဲဒေါက်တာဆက်စင်နာကပဲအကျိုးဆက်အနေနဲ့ကတော့လူနာတွေကနှိမ့်ချဆက်ဆံခံရမှာအလုတ်ပြုတ်မှနဲ့ဆက်ဆံရေးပြတ်မှဆိုတာကြောင့်သူတို့စိတ်ပြဿနာအကြောင်းထုတ်မပြောကြတော့ဘူးလို့ဆိုပါတယ
် There is a misconception thatonce a person is mentally ill
လူတို့မှာစိတ်ဝေဒနာခံစားရတာနဲ့ဒီလူဟာအမြဲစိတ်ရောဂါဖြစ်နေတော့မှာပဲပြန်ကောင်းအောင်ဘာမှမြများဆဆလုပ်ပြီးလို့မရတော့ဘူးလို့မှားယွင်းပြီးတော့ယူဆထားကြတယ်ဗျဒါကအကြီးအကျယ်ကိုမှားနေပါတယ်ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အစီအစဉ်စာမှာတော့စိတ်ဝေဒနာတဲ့အများစုကိုကုသပြီးလို့ရတယ်လို့ရှင်းလင်းလင်းပဲမိမောင်းထုတ်ပြထားပါတယ်ဒီလူတွေအနေနဲ့ပုံမှန်ပြန်ဖြစ်နိုင်တယ်လုံးဝဒါမှမဟုတ်ဒစိမ့်တစ်ပိုင်းပြန်ကောင်းသွားနိုင်ပါတယ်သူတို့အနေနဲ့ပုံမှန်အလုပ်တွေကိုပြန်လုပ်နိုင်မယ်သူတို့ရဲ့တာဝန်တွေကိုပြန်ယူနိုင်မယ်ကောင်းမွန်မွန်ကိုပြန်ပြီးတော့အလုပ်လုပ်နိုင်မှာပါ
ဒီတပည့်ချိုအစီရင်ခံစာကပဲနှစ်စဉ်လူပေါင်း6000ဟာကိုကိုကိုတတ်သိနေကြတယ်အခုလိုတတ်သိတာဟာလူငယ်တွေသေဆုံးမှုအတွက်ဆိုရင်ဒုတိယအများဆုံးအကြောင်းရင်းတောင်ဖြစ်နေပြီလို့ဆက်ထောက်ပြထားပါတယ်ဒါအပြင်ဒီစိတ်ဝိဒနာခံစားရသူ4ယောက်မှာ3ယောက်ဟာကုသမှုမရကြဘူးသူတို့အနေနဲ့လူခွင့်ရင်ချိုးဖောက်မှုမျိုးစုံကိုလည်းခံစားနေရတယ်လို့ဆိုပါတယ်အခုလိုစိတ်ဝိဒနာခံစားရသူတွေကိုကုသပေးဖို့ကလူမှုပတ်ဝန်းကျင်အခြေပြုလုပ်ငန်းရှင်တွေကဆေးရုံထက်ပိုထိရောက်တယ်လို့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကထောက်ပြထားပါတယ်ဒါပေမဲ့ဒီကဏ္ဍအတွက်ငွေအများစုကတော့ဆေးရုံတွေမှာပဲသုံးစွဲနေသေးတယ်ဆေးရုံတွေမှာသွားကုသမှုယူတဲ့လူကနည်းနည်းလေးပဲရှိတယ်လို့ဒီအစီရင်ခံစာကစပ်ပြောပါတယ်မြန်မာနိုင်ငံမှာလည်းဒီလူမှုပတ်ဝန်းကျင်အခြေပြုလုပ်ငန်းရှင်တွေကိုအရင်ကဂရုမထားခဲ့ပေမဲ့လက်ရှိအစိုးရတက်လာပြီးနောက်ပိုင်းမှာတော့တစုံတရာတိုးတက်မှုရှိလာတယ်လို့ဒေါက်တာဝင်းအောင်မြင့်ကဆိုပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာလည်းဒီစိတ်ဝိဒနာခံစားရသူတွေကိုလူအများစုကကိုကျင်းမစားပဲနှိမ့်ချခွဲခြားဆက်ဆံမှုတွေရှိနေသေးတယ်။ဒီကဏ္ဍမှာကျွမ်းကျင်သူဖြစ်လို့သူလည်းနည်းနေသေးတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ခင်ဗျာ
။ကိုဝင်းမင်းစုစည်းတင်ပြသွားတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်းည9နာရီမှာ Asia Set 7 Juru ကနေတရရဲ့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါရင်မကတရရဲ့ထုတ်လွှင့်ချိန်နဲ့တပြင်းကြီး VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ line do meter 24 32နဲ့40တို့မှာနားဆင်နိုင်ပြီး d ီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ15ရက်ပုတ်တဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်သွားပေးသွားမယ်ည10:00နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနားဆင်နိုင်ပါတယ်ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာကြားကြမှာတော့
မဲလေးနေသူမဲခိုးတဲ့သူကတော့အင်မတန်ကြီးကျယ်တဲ့အကုသိုလ်ကြီးဖြစ်တော့ပါလိမ့်မယ်လူတယောက်ကိုလိမ့်နေဆိုရင်တယောက်ပဲဆူကျိုးဖြစ်တယ်ဆိုရင်တယောက်စာအကုသိုလ်ဆူကျိုး
ဆရာတော်ရှီအရှင်ဆန္ဒတိကကိုဦးကျော်ဆန္ဒကရှောက်ထားမေးမြန်းထားတာကိုမြမအရေးသုံးသပ်ချက်မှာကြားရဖို့ရှိပါတယ်ဒါအပြင်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုနားဆင်ရအောင်ပါဒီတစ်ပတ်မှာတော့မြမမီဒီယာမြင်ကွင်းမှာတော့အခုနှစ်သမရဦးသိန်းစိန်ရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးတဲ့နောက်ဆက်တွဲအခြေအနေစင်ကာပူမှာစေကုသခံရတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဗဟိုအတိုင်းမင်ခံဦးအောင်တောင်းအကြောင်းစာရတွေကိုနားဆင်ကြရမှာပါမအိတ်ခိုင်ဦးရေးသားထားတာကိုဦးဆာမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
ဒီဘက်မှာတော့သမရဦးသိန်းစိန်ဟာလာမယ့်ရွေးကောက်ပွဲမှာကျမ်းမာရေးအခြေအနေအရဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်တော့ဘူးဆိုပြီးတော့ပြီးခိုင်ဖြိုးပါတီကိုစာပေးဖို့အကြောင်းကြားထားတယ်ဆိုပြီးသတင်းထွက်ပေါ်လာပြီးတဲ့နောက်ဒီအကြောင်းအရာဟာတပတ်အတွင်းမီဒီယာတွေပေါ်မှာလူပြောအများဆုံးသတင်းဖြစ်ခဲ့ပါတယ်။အနောက်နိုင်ငံသတင်းဌာနတချို့ထံကနေအဲ့ဒီသတင်းထွက်လာခဲ့ပြီးတဲ့နောက်နေ့မှာတော့ရွေးကောက်ပွဲဝင်ဖို့ဦးသိန်းစိန်အနေနဲ့ဒုတိယကြိမ်သမရတက်တန်းအတွက်ဆုံးဖြတ်ချက်မချရသေးဘူးဆိုပြီးတော့သတင်းကိုလည်းပြည်တွင်းမီဒီယာတွေမှာထပ်ပြီးတော့ဖော်ပြခဲ့ကြတာကိုတွေ့ရပါတယ်။ဒီရက်မတိုင်ခင်ကသမရဦးသိန်းစိန်ရွေးကောက်ပွဲကိုဝင်ဖို့ဆိုပြီးဇူလိုင်လ12ရက်နေ့ကရန်ကုန်တောင်ပိုင်းခရိုင်ကြောက်တန်းမြို့နယ်မှော်ဝင်းတရားဖွင့်ပွဲမှာဒေသခံတွေကတိုက်တွန်းထောက်ခံကြောင်းပိုစတာတွေကင်းပြီးတော့ကြိုးဆိုတဲ့သတင်းတွေလည်းထွက်လာခဲ့ပါတယ်။မီဒီယာပေါ်မှာအခုလိုပြန့်နှံ့တဲ့ပုံစံနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်မီဒီယာပေါ်မှာတစ်ချိန်ကစစ်ဆိုးရရဲ့လုတ်ကွက်တွေမျိုးပဲဆိုပြီးတော့ဝေဖန်ပြောဆိုကြတာတွေလည်းတွေ့ရပါတယ်။ဒီလိုသမရဦးသိန်းစိန်နဲ့ပတ်သက်လို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လောင်းစည်းရင်းမှာမပါဝင်သေးတာနဲ့တခြားအချက်လက်တွေပေါ်မှာမူတည်ပြီးတော့သတင်းကိုမြင်ကွင်းပုံစံနဲ့ရေးသားခဲ့တာဖြစ်တယ်ဆိုပြီးနေပြည်တော်အခြေစိုက်အနောက်နိုင်ငံသတင်းဌာနရဲ့သတင်းတောက်တယောက်ကပြောပါတယ်အခုသတင်းဟာအရင်ကထွက်ဖူးပြီးတော့သမရကိုယ်တိုင်ပြောဆိုမှဒီသတင်းနဲ့ပတ်သက်ပြီးတော့အတည်ယူလို့ရနိုင်တယ်လို့အခုချိန်ဟာနိုင်ငံရေးပါတီတွေကမီဒီယာကိုအသုံးချလာမှုတွေတွေ့လာနေကြောင်းသတိထားဖို့လိုတဲ့အကြောင်းအေယာဝတီမြန်မာပိုင်းအယ်ဒီတာကိုရဲနီကအခုလိုမှတ်ချက်ပြုပါတယ
်ကျွန်တော်တို့သတင်းတောက်တွေအနေနဲ့ခုကရွေးကောက်ပွဲကလာနီးလာတဲ့ခါမှကြာပိုပြီးတော့သတိထားတင်တာပေါ့လေနော်ဘာဖြစ်လို့လဲဆိုတဲ့ခါမှကြာတော့ခုနကိုင်းကနာတွေရှိတယ်ပါတီတွေရှိတယ်အဲ့လိုမျိုးဒီနိုင်ငံရေးဟိုမတည်ရတဲ့အုပ်စုအပွဲပြားမှုတွေရှားတဲ့မှာကျွန်တော်တို့ကကျွန်တော်တင်ပို့ရတဲ့ခါမှကြာတော့သူတို့ပကပို့တင်ပြီးတဲ့ခါမှအဲ့ဒီဟိုတန်တရာမျက်လုံးနဲ့ကျွန်တော်ကြည့်ပြီးတော့အဲ့လိုမျိုးဒီတရင်အချက်လက်ကိုသူကဟိုခွဲရစိတ်ဖြာဖို့တူတာပေါ့နော်ဟိုသူရဲ့တို့ကျင်တဲ့ဟိုလမ်းကြောင်းကိုဟလာဟိုဖောက်ဖို့အတွက်ကိုအဲ့လိုမျိုး spin တဲ့ပေါ့ကျွန်တော်တို့ English လို့ရှိရတော့အဲ့လမ်းကြောင်းကိုဖောက်ဖို့အတွက်ကိုအဲ့လိုမျိုးဟိုတရင်နေထိုးချွေးတတ်ဆိုတဲ့အခါမှာကျွန်တော်တို့ဒီဟိုလွတ်လပ်တဲ့အဲစာနယ်ဇင်းတမားတိုင်းကတတိထားဖို့တင်တာကကိုယ့်အတုံးချသွားမလာဆိုတဲ့အဲ့လိုတန်ပြားကတော့ဟိုအမြင်နဲ့ထားရှိဖို့တို့လိုတာပေါ့
နောက်ထပ်ဒီတစ်ပတ်အတွင်းမှာလူမှုကွန်ရက်မီဒီယာတွေပေါ်မှာပြန့်နှံ့နေတဲ့သတင်းတစ်ပုဒ်ကတော့ကြန့်ခန့်ရေးပါတီရဲ့ဗဟိုအတိုင်းပင်ခံဦးအောင်တောင်းအုံနောက်သွေးကြောပေါက်ပြီးတော့စင်ကာပူဆေးရုံမှာဆေးသွာကုခံနေရတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်ဒီသတင်းစကြားကြားခြင်းမှာပဲလူများရဲ့အမျိုးမျိုးမှတ်ချက်ပေးတာတွေကိုတွေ့ရပါတယ်ဦးအောင်တောင်းဟာမကြသေးခင်ကပဲတောင်တွင်းကြီးမြို့မှာပြုလုပ်ခဲ့တဲ့ပညာရေးအခမ်းအနားတစ်ခုမှာကျောင်းသူလေးကိုအချိန်ကြာမြင့်စွာရက်ခတ်ခိုင်းတဲ့ဖြစ်ရပ်နာမည်ကြီးနေခဲ့တာပါ ဒါအပြင်တခြားသောနာမည်ဇိုးများနဲ့ကြော်ကြားခဲ့သူဖြစ်တာကြောင့်ဥအောင်တောင်ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့မီဒီယာတွေပေါ်မှာလူစိတ်ဝင်စားဆုံးသတင်းတပုတ်ဖြစ်ခဲ့ပါတယ်။လူတွေကမကောင်းတဲ့အမြင်နဲ့မှတ်ချက်ရေးသားကြတာနဲ့ပတ်သက်ပြီးတော့မြန်မာသတင်းတော်ကိုရက်ကဥမြင့်ကျော်ရဲ့အမြင်ကတော့
ကျန်းခံရေးကဥအောင်တောင်ရဲ့ကျမ်းမာရေးနဲ့ပတ်သက်ပြီးတော့လူတွေပြည်သူတွေစိတ်ဝင်စားတဲ့အကြောင်းပေါ့နော်။နောက်တစ်ခါတော့ပြည်သူတွေကလည်းသူ့ရဲ့ကျမ်းမာရေးအပေါ်မှာချို့တော့ပြည်သူတွေရဲ့အသံကသူကျမ်းမာရေးမကောင်းတဲ့ကိစ္စကိုဝမ်းသာတဲ့သဘောမျိုးတွေတွေ့ရတယ်လို့အဲ့ဒီအပေါ်မှာအချို့ကဒါလူလူချင်းမဖြစ်သင့်ဘူးလို့အစားဖြင့်ဆိုရှယ်မီဒီယာမှာဝေဖန်မှုတွေတော်တော်လေးရှိကြတယ်ပေါ့နိ။အကြမ်းတမ်းကျတော့လူလူကဟိုလူတယောက်ကိုဟိုကျမ်းမာရေးအပေါ်မှာဝမ်းသာခြင်းဝမ်းနည်းခြင်းဆိုတာတဲ့ကိုဟိုသူ့ရဲ့နိုင်ငံမှာပေါင်းရင်ပတ်သက်မှုတွေအပေါ်မှာအွန်လိုင်းနေတဲ့တုံးတဲ့ဟာတွေဆိုရိမ်မှုတွေကြောင့်သူရဲ့ကျမ်းမာရေးပေါ်မှာအဲ့လိုတုံ့ပြန်မှုတွေဖြစ်လာတာလို့ကျွန်တော်တော့မြင်တယ်
။နောက်ဆုံးအနေနဲ့တင်ပြခြင်းနဲ့ဒီပတ်အတွင်းထူးခြားတဲ့သတင်းတွေကတော့ 11 Media Group ရဲ့ CEO ဒေါက်တာတန်းထွတ်အောင်ရဲ့ရင်ကိုလူ၅ဦးပါတဲ့အဖွဲ့ကဥချင်းမောင်နဲ့မင်းလန်းတောင်မှာစောင့်ပြီးတော့တည်စီနိုင်တဲ့ကုန်းသီးတွေနဲ့အနီးကပစ်ခတ်လှုပ်ကြံခဲ့ပါတယ်။ဒါပေမဲ့ကားမှန်တာထိခိုက်ပြီးတော့ဒေါက်တာတန်းထွတ်အောင်တို့ထိခိုက်ဒဏ်ရာရရှိခြင်းမရှိဘူးဆိုတဲ့သတင်းဒီတစ်ပတ်မှာမြန်မာနိုင်ငံဘူပန်ကနေနေ့စဉ်သတ်မှတ်ထားတဲ့ရည်ညွှန်းနိုင်ငံသားငွေလဲနှုန်းပြပဈေးကွက်မှာဖြစ်နေတဲ့ဈေးကွက်ကကွာဟချက်ကြီးနေတာကိုဘူပန်ကနေမြင့်တင်ပေးလိုက်လို့ဒေါ်လာပြပပေါက်ဈေးလဲပိုးပြီးတော့မြင့်တက်လာတဲ့ဆိုတဲ့သတင်းတွေကပြည်သူတွေကြားထဲမှာရေပန်းစားဆုံးဖြစ်နေတယ်ဆိုတာကိုတင်ပြရင်းညှိကုန်းချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင် VOA ကနေသတင်းတွေကိုဆက်လက်တင်ပြနေပါတယ်ခုတော့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါရွှေကောက်ပွဲမှာအများပြည်သူကောင်းကျိုးကိုရည်ရွယ်ပြီးဆန္ဒမဲပေးဟာချင်းဟာကောင်းမှုကုသိုလ်ဖြစ်ပြီးမတရားတဖြင့်မဲလိမ်မဲခိုးလုပ်တာဟာအကုသိုလ်မှုဖြစ်တယ်လို့ဆရာတော်ရှင်ဆန္ဒတိကကမိန့်ကြားလိုက်ပါတယ်။ Washington မြို့ VOA မြန်မာဌာနကိုကြားရောက်လာတဲ့ဆရာတော်ကဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာအခုလိုမိန့်ကြားခဲ့တာပါ။အသေးစိတ်ကိုနားဆင်ကြားရအောင်ပါရှင
်။မဟုတ်ဘူးဆောက်ထားနေတာကတော့အခုမြန်မာနိုင်ငံမှာတိုင်းပြည်ကလည်းတကယ်အပြောင်းလဲဖြစ်လာတယ်။နောက်21ရာစုမှာလူစုရဲ့နေမှုထိုင်မှုတွေလည်းပြောင်းလဲလာတယ်ထင်ပါတယ်ဖေ။အထူးသဖြင့်လူငယ်စုကြားမှာဖေ။ဗုဒ္ဓသာသနာရဲ့မူရင်းအနှစ်သာရကတော့ဗုဒ္ဓရဲ့အဖြစ်မာတို့ဘာတို့ကတော့ဒီတိုင်းပဲရှိမှာပေါ့ဖေ။ဒါပေမဲ့ဗုဒ္ဓသာသနာကိုမြန်မာလူအဖွဲ့စီကယဉ်ကျေးမှုတရားအနေနဲ့မြန်မာလူအဖွဲ့စီမှာစဉ်းစားနေရဆိုရင်မှားမှာမဟုတ်ပါဘူးဖေ။အဲ့တော့ပြောင်းလဲလာတဲ့ခင်းတဲ့အညီမြန်မာနိုင်ငံမှာရှိလာခဲ့တဲ့ဗုဒ္ဓသာသနာဘယ်လိုများလိုက်လျောညီတွေ့ပြောင်းလဲလာတယ်လို့သုံးသပ်မိပါလဲဖေ။
ဗုဒ္ဓအဆုံးမှာတော့မပြောင်းလဲဘူးပေါ့ဒါပေမဲ့ဒီဗုဒ္ဓအဆုံးမှာကိုခေလူငယ်တွေနားလည်လွယ်အောင်ရေးသားပေးရမယ်ဟောပြောပေးရမယ်အဲ့လိုဆိုလို့ရှိရင်တော့လူငယ်တွေကလည်းဗုဒ္ဓအဆုံးမှာကိုသိပြီးတော့လိုက်နိုင်ကျင့်သုံးနိုင်မှာပေါ့ကျင့်ရတဲ့ကျင့်စဉ်တွေကတော့အတူတူပါပဲအဲ့တော့တကယ်လက်တွေ့ဘဝတွေမှာဖခင်ရဲ့အဆုံးမတွေကိုလိုက်နိုင်ကျင့်သုံးလို့ရအောင်ဘာသာရေးခေါင်းဆောင်တွေကပြောပြီးရေးပေးဖို့လိုအပ်တာပေါ့
ဆိုတော့ဆရာတော်ဖခင်အနေနဲ့စာအုပ်တွေမြောင်များရေးပြတာတွေ့ရပါတယ်ဆရာတော်ကြီးတွေရေးခဲ့တဲ့စာအုပ်တွေကသိပ်ပြီးတော့ဖတ်ရခက်ပါတယ်မင်းစနာဖတ်ရတဲ့စာအုပ်ထူးကြီးတွေအဲမဟုတ်ဆရာတော်ဖခင်တို့ရှင်စင်နာပြီးဝန်သားတို့ရဲ့စာအုပ်ကြီးတွေဟာကျန်းလေးတယ်လို့ပြောမှာပေါ့ဗျာဆိုတော့ဆရာတော်ဖခင်တို့ရေးတဲ့စာအုပ်တွေကပေါ့ပေါ့ပါပါဖြစ်တယ်ဆိုတော့လူငယ်တွေရဲ့တွန့်ပြန်မှုသဘောထားတွေကဆရာတော်ပြန်ကြားပါလားဖခင်သူတို့ဘယ်လိုသဘောထား
လဲကြားပါတယ်တခါကြီးဦးစင်းရေးလိုက်တဲ့စာအုပ်ကိုဖတ်ပြီးတော့စာကြောင်းလေးတစ်ကြောင်းကြောင်းစာပတ်လေးတစ်ပိုက်ကြောင်းစကားလုံးလေးတစ်လုံးကြောင်းအတော့နှုံလေးတစ်ခုကြောင့်သူတို့ရဲ့စိတ်ဓာတ်နဲ့ဘဝတွေပြောင်းလဲသွားတဲ့ဆွဲအကြောင်းအများကြီးလာပြောကြပါတယ်အဲ့တော့ဥစဉ်ရေးတဲ့အကြောင်းအရာလည်းအကြောင်းအရာစုံတဲ့အတွက်ကြောင့်မလို့ခံစားချက်နဲ့မတိုက်ဆိုင်တဲ့လူတွေအတွက်တော့တချို့အကြောင်းအရာတွေဟာဟိုသူတို့တွေဘာမှမထူးသလိုပဲပေါ့မထူးရုံအပြင်ဥစဉ်ရလည်းပဲတကယ်လက်တွေ့ဘဝတွေမှာရှိနေတဲ့စကားလုံးလေးနဲ့ရေးထားတဲ့အခါမှာတချို့ကလည်းပေါက်ပြက်တယ်လို့လူကလက်တယ်လို့ဝေဖန်တာမျိုးလည်းရှိတာပေါ့ဥစဉ်ရေးတဲ့ထဲဆောက်တို့ဆိုရင်လမ်းခွဲတာဝန်နေစရာလားဆွဲဆောက်လေးရှိတယ်အဲ့ဒါဆိုရင်အကြောင်းတစ်ခုခုကြောင့်လမ်းခွဲခြင်းတစ်ခုခုနဲ့ကြုံဆုံနေရတဲ့လူတယောက်အတွက်တော့ခေါင်းစဉ်လေးကြားလဲရတာနဲ့ကိုစိတ်ထဲမှာအေးချမ်းသွားတာပေါ့အဲ့လိုအေးချမ်းသွားတယ်ဆိုတဲ့အကြောင်းလေးနဲ့လာပြောကြတာရှိပါတယ်အဲ့တော့သေးစိတ်ဖတ်ကြည့်လိုက်တဲ့အခါမှာလည်းပဲဒီလမ်းခွဲရခြင်းတွေပေါ်မှာဘယ်လိုစိတ်ထားရမလဲဘယ်လိုနှလုံးသွင်းရမလဲဘယ်လိုကျင့်သုံးရမလဲဆိုတာကိုသိသွားတဲ့အတွက်ကြောင့်မလို့သူတို့ရဲ့စိတ်ဓာတ်နဲ့သူတို့ရဲ့ဘဝတွေကအများကြီးပြောင်းလဲသွားပါတယ်ဗုဒ္ဓဆုံးမဆိုတာလည်းဝိပဿနာတစ်ခုတည်းမဟုတ်ဘူးလေဗုဒ္ဓဘာသာရဲ့ဘာသာတရားဆိုတာအမှန်တရားပဲပေါ့အဲ့တော့ဗုဒ္ဓဘာသာရဲ့ဘာသာရေးဆိုတာဟာနိုင်ငံရေးစီးပွားရေးလူမှုရေးပညာရေးကျန်းမာရေးနောက်ဆုံးအခြေရေးအိမ်အောင်ရေးအရေးအယအလုံးနဲ့သက်ဆိုင်တာပေါ့အ အရင်ရလုံးနဲ့သက်ဆိုင်တဲ့အတွက်ဦးစည်းရတဲ့ကျောင်းရဲမှာလည်းတချို့ကျောင်းရဲဆိုရင်အချက်နဲ့ပတ်သက်တာလေးလည်းပါတယ်။ဥပမာဆိုတော့စာအုပ်ခေါင်းစည်တစ်ခုဆိုရင်အချက်ခံခေပေးမယ်အနှစ်ကြံစီရမယ်ပေါ့။ပြီးတော့ဝိပဿနာနဲ့ပတ်သက်တဲ့စာအုပ်လေးလည်းရေးပေးထားတဲ့အတွက်တချို့ဆိုလို့ရှိရင်တရားစခန်းသွားမယ်ဆိုရင်ဝိပဿနာနဲ့ပတ်သက်တဲ့ဦးစည်းစာအုပ်လေးရွေးပြီးယူသွားတာပေါ့နော်။တရားအထုံရင်းနဲ့ဒီစာအုပ်လေးကိုဖတ်ပြီးတော့အထုံတဲ့အတွက်ကိုယ်လိုအပ်ချက်လေးတွေဖြည့်ဖြည့်ပြီးအထုံနိုင်သွားတဲ့အတွက်ဝိပဿနာအလုံးမှာလည်းထူးထူးခြားခြားကောင်းကျိုးတွေရသွားကြတာပေါ့။ဦးစည်းရဲ့စာအုပ်တွေကိုဖတ်ရှုပြီးတော့ကောင်းကျိုးရကြတဲ့ဆိုတဲ့အကြောင်းတွေကိုပြောကြတဲ့တုံ့ပြန်မှုတွေတော့အများကြီးရပါတယ်တကယ
်။တင်ပါအခုပြောင်းလဲလာတဲ့လူနေမှုဘဝထဲမှာဒီပကသနာတွေဂုံတွေလည်းပို့ပြီးတော့များလာတယ်ထင်ပါတယ်ခင်ဗျာအဲ့ဒီဂုံပကသနာတွေလော်ကီကိစ္စတွေပေါ့လေဗုဒ္ဓအဆုံးအမနဲ့သိမဆက်ဆိုင်မှုလို့တပြေတော့ထင်ပါတယ်အဲ့ဒီကိစ္စတွေကဘယ်လိုဆောင်လဲပါလဲခင်ဗျာအဲ့ဒါတွေကဆရာတော်ပြောမကြုံရဘူးလား
ဟောဒီဘာသာရေးနဲ့ပတ်သက်တဲ့ဒီပကသနာကိစ္စတွေမေး
တယ်ဘာသာရေးထဲမှာပကသနာဟိုဥစားပြီးပြီးတော့လောက်လာတဲ့ကိစ္စတွေတကယ်အနှစ်သာရပိုင်းမဟုတ်ဖဲနဲ့ပေါ့
ဒါတော့ဘာသာရေးအဆုံးအမရဲ့အနှစ်သာရကိုနားမလည်ကြလို့သဘောမပေါက်ကြလို့ဖြစ်မှာပေါ့နော်။ဥပမာဒါနဆိုလို့ရှိရင်ကိုပဲဒါနရဲ့တကယ်အနှစ်သာရကတော့တစ်ဖက်သားရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးတဲ့အလုပ်ပဲပေါ့။တချို့ကလိုအပ်တစ်ဖက်သားမှာလိုအပ်ချက်တွေရှိနေတယ်ဆင်းရဲဒုက္ခတွေရောက်နေရတယ်ဆိုတာသိတယ်။သိရတဲ့အဲ့ဒီလိုအပ်ချက်ကိုဖြည့်ဆည်းမပေးဘဲနဲ့ထင်ပေါ်ကျော်ကြားမှုတွေဒီအများရဲ့ချင်းဝန်ခံမှုတွေပဲ UDB လောက်ကြတာမျိုးလည်းရှိတာပေါ့နော်။ဥပမာဖရဲတဲ့ကြောင့်ဆောက်တဲ့အလုပ်ဆိုတာလေကောင်းတဲ့အလုပ်တော့ကောင်းတဲ့အလုပ်ပါပဲ။ဒါပေမဲ့အဲ့ဒီလိုမျိုးဆောင်းရောင်သဘောမျိုးအခမ်းအနားသဘောမျိုးဖြစ်နေတဲ့ဘာသာရေးကိစ္စတွေမှာတော့ပါဝင်ဆောင်ရွက်နေပြီးတော့ဒီဘာသာရေးရဲ့တကယ့်အနှစ်သာရစိတ်သက်ပြုစင်မှုအဓိကပဲပေါ့နော်ဖရဲဆုံးမလုံရင်နှစ်ချုပ်ကမကောင်းမှုဆောင်ကောင်းမှုဆောင်ပြုအောင်စိတ်ကူထားဆိုလို့ဆိုထားတာကိုကုသိုလ်ကိစ္စလို့နာမည်တက်ထားတဲ့အလုပ်တွေခန္ဓာကြီးကြတဲ့အလုပ်တွေကိုလုပ်နေပေမဲ့နောက်ဆုံးပေါ့နော်တကယ့်အနှစ်သာရဖြစ်တဲ့ဝိပဿနာလုပ်ကိုလုပ်တယ်ပဲထအောင်တချို့ဆိုရင်တနည်းနဲ့၄၅၆နာရီတရားထိုင်နေတဲ့ကြောင့်ဘာသာရေးကိုင်းရှင်းပါတယ်ဆိုပြီးတော့ပြောကြတာရှိတယ်၄၅၆နာရီတရားတော့ထိုင်နေပါရဲ့ဒါပေမဲ့လို့ကိုယ်ကြောင့်တစ်ဖက်သားစိတ်ဆင်းရဲမဲ့အလုပ်တွေကိုယ်ကြောင့်တစ်ဖက်သားဆူယူဖြစ်မဲ့အလုပ်တွေကြေကြေပြန်ပြောလိုက်ရင်ကိုယ်ကြောင့်တိုင်းသူပြည်သားဆင်းရဲဒုက္ခရောက်မဲ့အလုပ်တွေကိုယ်ကြောင့်တိုင်းပြည်မဖွံ့ဖြိုးမတူးတက်မဲ့အလုပ်တွေကိုကြတော့လုပ်နေတယ်ဆိုရင်တော့ဘာသာတရားကိုင်းရှင်းတယ်လို့ပြောလို့မရပါဘူး
တချို့နိုင်ငံရေးသမားတွေနိုင်ငံရေးအင်အားစုတွေကဘာသာတရားကိုအဆုံးချပြီးတော့သူတို့မဲနိုင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ပြောဆိုသုံးသပ်ချက်တွေအများကြီးကြားနေရပါတယ်ခင်ဗျာ
အဲ
့ကိစ္စတွေကိုသံဃာတို့အနေနဲ့ဘယ်လိုဆောင်ရွက်နိုင်မယ်ထင်ပါလဲဆောင်ရွက်နိုင်ကြရပါလားခင်ဗျာ
ရှောင်းလွဲနေအောင်ကြိုးစားကြရမှာပေါ့နော်ဒီဘာသာရေးအလုပ်ကိုနိုင်ငံရေးရဲ့အသုံးချခံမဖြစ်အောင်လက်ကင်တို့မဖြစ်အောင်ရှောင်ကျဉ်နိုင်ရမှာပေါ့အဲ့တော့ဘာသာရေးဆိုတာတော့အရေးအားလုံးနဲ့သက်ဆိုင်တဲ့အတွက်ဟိုအသုံးချတယ်လို့ပြောလို့မရပါဘူးမလို့ဒီဆက်ဆက်မှုတော့ရှိပါတယ်ဟိုဘယ်လိုဆက်ဆက်တယ်လဲဆိုရင်တော့ဒီနိုင်ငံရေးနယ်ပယ်မှာကျင့်လည်နေကြတဲ့ပုဂ္ဂိုလ်တွေကိုဒီနိုင်ငံရေးအလုပ်ကိုမှန်မှန်ကန်ကန်တရားမျှတတာလုပ်ပါဆိုတဲ့အဆုံးအမမျိုးတော့ပေးရမှာပေါ့တရားမျှတတဲ့အလုပ်တွေကိုလုံးဝရှောင်ကျဉ်မှာတရားမျှတတဲ့အလုပ်ကိုလုပ်ပါတရားမျှတအောင်လုပ်ချင်တဲ့စိတ်ဓာတ်မျိုးမွေးမြူပါဆိုတဲ့တရားအဆုံးအမမျိုးတော့ပေးရမှာပါပဲအဲ့တော့မှန်မှန်ကန်လုပ်နေတာတွေရှိရင်မှန်မှန်ကန်ကန်လုပ်အောင်လမ်းညွှန်ပေးတဲ့အလုပ်ဆုံးမဝါရပေးတဲ့အလုပ်ကတော့ဆရာတော်တန်ခါတော်ကြီးဒီဘာသာရေးကောင်းဆောင်အနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ပါပဲ
အခုမြန်မာနိုင်ငံမှာလည်းပြောင်းလဲလာတယ်ဆိုတော့အစိုးရရဲ့သံဃာရေးအပေါ်မှာသာသနာရေးအပေါ်မှာသဘောထားကိုဘယ်လိုသုံးသပ်လို့ပါလဲဖေ။အ
ဲဒါကတော့လူမျိုးမျိုးစိတ်ထူထူလိုပဲပြောရမှာပေါ့လေ။ကာယကံရှင်တွေစိတ်ထားတော့ဘယ်လိုလဲမသိဘူး။အဲ့တော့တနည်းပြောရင်တော့ဒီဗုဒ္ဓရဲ့ဝါဒကလည်းဒီမိုကရေစီဝါဒပါပဲ။ဒီလွတ်လပ်မှုကိုတံပိုးထားတာပဲ။ဘယ်ဘီတတိပဏဝိပဿနာလည်းအထုတ်တယ်ဆိုရင်တော့မှလွတ်လပ်စွာရွေးချယ်ပန်ခွင့်ရှိတယ်ကိုဘယ်အရှုခံအာယုအဓိကပြန်ထိုင်ပြီးတော့ရှုမှတ်မလဲစသည်အဖြစ်ပေါ့နော်အဲ့တော့ဒါနာနဲ့ပတ်သက်လို့ရှိရင်လည်းမြတ်စွာဘုရားကိုယ်တိုင်ဟောတာပြီးသားကိုစိတ်ကြည်လင်တဲ့နေရာမှာပဲလှူပါဘယ်နေရာပဲလှူရမယ်ဘယ်နေရာတော့မလှူသင့်ဘူးဆိုတာမျိုးမဟုတ်ဘူးကိုစိတ်ဆန္ဒရှိတဲ့အတိုင်းကိုရဲ့အလှခံပုဂ္ဂိုလ်လွတ်လပ်စွာရွေးချယ်ပန်ခွင့်ရှိတယ်နိုင်ငံကောင်းဆောင်လူအမိခံထားတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီဗုဒ္ဓဘာသာကိုတကယ်ကန့်ဆိုင်နေပါဆရာတော်တန်ခါတို့တကယ်ကြီးညိုတယ်ဆိုရင်တော့ဗုဒ္ဓအဆုံးအမအတိုင်းကိုယ့်ရဲ့နိုင်ငံရေးလောက်ရတဲ့နိုင်ငံရေးစိတ်ဓာတ်တွေကိုအကောင်အဆိုးအကြောင်းကျိုးအမှားမှန်ဝေဖန်သုံးသပ်ပြတဲ့အပေါ်မှာဟိုကြည်ကြည်နက်နက်လက်ခံနိုင်မလို့တာပေါ့ကိုယ့်ကိုအကောင်ပြောတဲ့သူတွေကိုဆိုရင်တော့အားပေးမယ်ထောက်ခံမယ်ကိုယ့်ကိုအကောင်မပြောတဲ့သူအကောင်မပြောဆိုတာကိုကကိုကမကောင်းလို့မကောင်းတဲ့အကြောင်းမှန်မှန်ကန်ကန်ဝေဖန်သုံးသပ်တဲ့သူတွေကြတော့ကိုယ့်ရန်သူတွေသဘောထားမယ်ဆိုရင်တော့ဟိုဖုန်ကြီးဖြစ်ဖြစ်နိုင်ငံလုံးတယ်လို့သတ်မှတ်မယ်ဆိုရင်တော့လည်းပဲဒါကတော့ဘာသာတရားနဲ့ဆန့်ကျင်နေတယ်လို့ပြောအောင်မှာပေါ့
အခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြုလုပ်ဖို့ဆိုပြီးတော့စီစဉ်နေပါတယ်ဒီရွေးကောက်ပွဲကာလကိုဘယ်လိုမှန်ကန်တဲ့သဘောထားမျိုးထားပြီးတော့ဖြတ်သန်းရမယ်လို့အရှင်ပြထင်ပါလဲဗျာ
အခုလောလောဆယ်အရေးကြီးဆုံးတော့နိုင်ငံသူနိုင်ငံသားအားလုံးတရားမကြံမဲစင်းကြည့်ပြအောင်ကြည်ပါလို့ပဲမှာကြားချင်ပါတယ်ဒီမဲစင်းမှာအမှားရွေးနေတဲ့တိတ်ကိုများလုံးအကြည့်နေတယ်ဆိုတာသိရတဲ့အတွက်ကြောင့်ဒီကိုယ့်ရဲ့မဲပေးပိုင်ခွင့်မဆုံးရှုံးမှုအတွက်မဲစင်းကြည့်ပြအောင်ကြည်ပါလို့ပြောချင်ပါတယ်ဒီလူတစု ကောင်းကျိုးကိုပဲဦးစားပေးတဲ့သူတွေတိုင်းပြည်ကိုဦးမဆောင်ပဲနဲ့လူထုကောင်းကျိုးကိုဦးစားပေးတဲ့လူတွေတိုင်းပြည်ကိုဦးဆောင်စေခြင်းနဲ့ဆိုရင်အခုလောလောဆယ်မဲဆင်းကြည့်ပြအောင်ကြည့်ပါမဲပေးအမဲဘွေးကောက်ပွဲရောက်တဲ့အချိန်မှလည်းပဲမဲပေးခွင့်ရှိသူတိုင်းမဲပေးပြအောင်ပေးပါလို့ပဲဦးစင်းနေနဲ့ပြောချင်ပါတယ်ဒီလိုပြောလိုက်တော့နိုင်ငံရေးစကားလို့ထင်မယ်ဘာသာရေးစကားဖြစ်အောင်ဘာသာရေးနယ်ပယ်ကစကလုံးပါမလက်ခံနိုင်မယ်ဆိုရင်တော့နိုင်ငံသားတွေကဖြစ်နေပြီးတော့မဲဆင်းသွားမကြည့်ဘူးမဲမပေးဘူးဆိုရင်အဲ့ဒါအကုသို့ပဲမဲဆင်းသွားကြည့်တယ်မဲသွားပေးတယ်ဆိုရင်ကုသို့ပါပဲလို့ပြောချင်ပါတယ
်မဲလိန်တဲ့လူတွေရဲ့အကုသို့လည်းဘာသာရေးစကားနဲ့ပြောပါအောင
်မဲလိန်တဲ့သူမဲခိုးတဲ့သူကတော့အင်မတန်ကြီးကျယ်တဲ့အကုသို့ကြီးဖြစ်တော့ပါလိမ့်မယ်လူတယောက်ကိုလိန်နေဆိုရင်တယောက်ပဲဆူချိုးဖြစ်တယ်ဆိုရင်တယောက်စာအကုသို့ဆူချိုးကိုပဲခံစားပါမယ်လူပေါင်းတန်း90ကျော်ကိုလိန်နေဆိုရင်တော့ဒီမဲလိန်ခြင်းကြောင့်လူပေါင်းတန်း90ဆူချိုးတွေဖြစ်မှဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့လိန်နေအကုသို့ဟာလည်းပဲစားပေါင်းများစွာတော့ချင်းနဲ့တော့အကုသူတွေဖြစ်ပါလိမ့်မယ်ကုသူအကုသူဆိုတာဟာဟိုအများပြောနေကြသူ့သက်သက်တာဘာညာဒီလိုမျိုးတာမန်ဟာမျိုးတွေမဟုတ်ပါဘူးနိုင်ငံရေးနယ်ပယ်မှာလည်းပဲမလုံသင့်မလုံထက်တဲ့အလုပ်တရားမမျှတတဲ့အလုပ်ကိုလုပ်ရင်အကုသူပဲလုံသင့်လုံထက်တဲ့အလုပ်တရားမျှတတဲ့အလုပ်ကိုမှန်မှန်ကန်ကန်လုပ်ရင်ကုသူပါပဲလို့ပြောချင်ပါတယ
်နောက်သံဃာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာသံဃာတော်တွေဟာကြေးလက်ပြီးသားစုကပေါက်ဖွာလာကြတာလေဆိုတာသိရပါတယ
်
အခုတဖြည်းဖြည်းမျိုးပေါ်လူရန်းစားများလာမယ်အဲ့ဒါခေတ်ပညာတတ်တွေဖြစ်လာတယ်အခုဆရာတော်ဖျားဆိုရင်ခေတ်ပညာတတ်မိသားစုကပေါက်ဖွာလာတယ်ခေတ်ပညာတတ်တယ်ကျောင်းပညာတွေထူထွန်ပြီးတော့သံဃာလောကထဲရောက်လာတယ်ဆိုတာအင်မတန်ပါရမီထူးထူးပေါ့ဗျာဒါပေမဲ့အခုခြေကိုမျှော်ကြည့်မယ်ဆိုရင်ဆရာတော်တို့လိုပုဂ္ဂိုလ်တွေခေတ်ပညာတတ်တိုင်ဝမ်ကြီးကပေါ်ထွန်းလာမယ်လို့ထင်ပါသလားသမျိုးကြကြေးလက်ကငငယ်ကဘုန်းကြီးကျောင်းပညာရေးနဲ့ကြီးပြင်းလာပြီးတော့ကပီယာလေးကိုရင်ကနေပြီးတော့ဖြစ်လာတဲ့ယဟန်တွေပဲပုံများလာမလားဘယ်လိုအပြောင်းလဲဖြစ်လာနိုင်လဲသုံးသပ်ပါလေဗျာ
အဲခုနောက်ပိုင်းတော့ဒါလည်းဘာသာရေးလည်းနိုင်ငံရေးနဲ့ဆက်ဆက်နေရဆိုတာလို့ပဲပေါ့နော်ဒီနိုင်ငံရေးစနစ်ရဲ့အာဏာမှုတွေကြောင့်ဒီကြေးလက်တော်မှာရှိတဲ့လူတွေကလည်းပဲတိုင်တစ်ပါးသွားပြီးတော့အလုပ်လုပ်ကြတယ်။အဲအမှန်တရားနဲ့ပြောမယ်ဆိုရင်တော့သူတို့ဘာနဲ့ငါမှသွားကြုံခံရတဲ့သဘောမျိုးပေါ့လေ။အလုပ်ကြတဲ့သွားပြီးတော့ပြင်ပမှလုပ်ကြရတယ်။အဲ့တော့နည်းနည်းလေးအရွယ်ရောက်လာတာနဲ့တခြားတိုင်တစ်ပါးကိုရောက်သွားကြတာများတဲ့အတွက်ကြောင့်မလို့ဒီကြေးလက်ဒေသတွေမှာတော့ကိုယ်ရင်ဦးစင်းဆိုတာအင်မတန်ရှားပါသွားပြီပေါ့။ဘုရားဆုံးမမှာတက်ဝင်ပြီးတော့သာသနာ့ဘောင်ဝင်လာတဲ့ခေတ်ပညာတဲ့ပုဂ္ဂိုလ်တွေတော့ဒီခေတ်ပိုင်းမှာနည်းနည်းများလာတယ်လို့ပြောလို့ရပါတယ်။အဲ့တော့နောက်တစ်ချိန်မှာလည်းပဲခုလိုဒီ logi နယ်ပယ်မှာလည်းပဲအ ਨੇ ဆုံးအချင်းငယ်ပညာဆင်းလောက်ထိအောင်မြင်ပြီးတဲ့နောက်အချင်းငယ်ပညာဆင်းလောက်ထိလေ့လာပြီးတဲ့နောက်ပိုင်းကျမှသာသနာ့ဘောင်ဝင်လာတဲ့ပုဂ္ဂိုလ်တွေများမယ်ဆိုတော့ပိုကောင်းပါတယ်။ဦးစင်းရဲ့သဘောအရဆိုရင်တော့ဟိုခလေးကလေးကသာသနာ့ဘောင်ဝင်တာထက်အ ਨੇ ဆုံး10000လောက်ထိအောင်ခေ logi နယ်ပယ်မှာလေ့လာပြီးတော့မှဗုဒ္ဓဆုံးမကိုလည်းတစ်ဖက်ကနေလေ့လာပြီးတော့မှအတိုင်းအတာတစ်ခုထိရင်းချက်ပြီးတဲ့အချိန်ရမှာသာသနာ့ဘောင်ဝင်တာကိုပိုတော်သဘောကျပါတယ
်။ဒီနောက်ဆုံးဆောက်ထားချင်တာကတော့အနာကဗုဒ္ဓသာသနာအပေါ်မှာဆရာတော်ဖျားဘယ်လိုမြင်ပါလဲ။အဲ့တော့ဖျားဟောတရားနဲ့ကံကြီးတဲ့ဘက်ကိုပို့သွားမလားအဆောင်ရောင်ပကသနာတွေဘက်ကိုမျောပါသွားထိုင်တဲ့အခြေအနေပုံများသလားဗျာ
အဲ့လိုတော့ဦးစင်းကလည်းရှေ့ပြစ်မဟုတ်တော့မပြောတတ်ဘူးဒါပေမဲ့လို့ဒီဗုဒ္ဓဘာသာပြန်ပွားရေးအတွက်ဆိုတာဗုဒ္ဓအဆုံးအမကိုတကယ်သိဖို့တကယ်ကျင့်ဖို့အဓိကပဲအဲ့တော့ဗုဒ္ဓဘာသာပြန်ပွားရေးကိုတကယ်လှုပ်ရှင်နေဆိုရင်ဗုဒ္ဓအဆုံးအမကိုသိတဲ့လူတွေများတစ်ထက်များလာအောင်စူးစမ်းဖို့အဓိကပဲအဲ့ဒီလိုဗုဒ္ဓဘာသာဟိုကာကွယ်ခြင်းတဲ့သဘောတူးတက်ခြင်းတဲ့သဘောရှိတယ်ဆိုရင်လည်းပဲကိုကိုရံကလည်းဗုဒ္ဓဆုမနဲ့ညီလိုက်နိုင်ကျင့်သုံးမှုလို့တာပေါ့ဥပမာဗုဒ္ဓဆုမမေတ္တာတရားကိုတူးထိတ်ထားတယ်အဲ့တော့ဗုဒ္ဓဆုမတကယ်ပြောင်းပွားစေခြင်းတဲ့ဆိုရင်ကိုကိုရံကလည်းမေတ္တာတန်လွှမ်းတဲ့စကားမျိုးပြောဖို့မေတ္တာသဘောတက်ရောက်တဲ့စကားလုံးအသုံးနှုံးလေးတွေပြောဖို့မေတ္တာစကားတွေပဲဖြန့်ဝေဖို့အရေးကြီးတာပေါ့ကိုကိုရံကဒီဒေါသတန်လွှမ်းတဲ့စကားတွေဒေါသတန်လွှမ်းတဲ့လေတန်တွေနဲ့ဒီဒေါသစကားတွေပြောနေမှဆိုရင်တော့ဗုဒ္ဓဆုံးမပေါ်မှာအထင်သေးလာမယ်အဲ့ဒါဆိုရင်ခေတ်လူငယ်တွေကိုယ်နိုင်ငံတွေမှာရှိတဲ့ဗုဒ္ဓဘာသာဝင်မြို့ဖလာရဗုဒ္ဓဘာသာဆောင်ဝင်ဖြစ်ပြီးသားလူငယ်တွေတောင်းမှဗုဒ္ဓဆုံးမပေါ်မှာတန်တရားရှိလာမယ်ဘာသာရေးကောင်းဆောင်တွေပေါ်မှာတန်တရားရှိလာမယ်ပေါ့ဒါကြောင့်မလို့ဘာသာတရားပြန့်ပွားမှုတကယ်လှုပ်ချင်တဲ့ဆိုတဲ့ပုဂ္ဂိုလ်တွေဟာဗုဒ္ဓဆုံးမနဲ့ညီနူးနူးညံ့ညံ့တင်တင်မွေ့မွေ့ရင်းရင်းကြည်ကြည်ဟိုဉာဏ်ပညာပါပါပြောဆိုတတ်ဖို့စဉ်းစားတွေးခေါ်တတ်ဖို့ဖြန့်ဝေတတ်ဖို့အရေးကြီးတာပေါ့
ဒီမှာပြတော့ဆုံးလောက်ရတဲ့ရှင်ပြအထူးကျေးဇူးတင်ပါတယ်ခင
်ဗျာ။ကျေးဇူးပါဘူ
း။ဦးကျော်စန္နာတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်။မနေ့ပြန်ကြတာပြင်းနဲ့မနေ့ပိုင်းစီစဉ်မှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့ဒီဦးကျော်စန္နာရဲ့မြမအရေးသုံးသက်ချက်ကဏ္ဍကိုပြန်ပြီးတင်ဆက်ပေးမှာပါ။လိုင်းတိုမီတာ24 40 48နဲ့50တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ခုတော့လာမယ့်စနေနေ့ည9နာရီတိုက်ရိုက်လေးလိုင်းမှာဘာအကြောင်းနဲ့ဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ပြောရှိမှာခင်ဗျ။နိုဝင်ဘာလမှာကျင်းပမယ့်ထူးထူးရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ပြင်ဆင်လှုပ်ရှားမှုတွေ၊မဲဆန္ဒအနေနဲ့ကုသလေလောင်းရွေးချယ်မှုတွေစတင်နေကြတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူထုရဲ့အမြင်၊လူထုရဲ့စိတ်ဝင်စားမှုဘယ်လောက်ရှိပါလဲ။အပြောင်းလဲတဲ့အတိုင်းအမြီအတွက် ရွေးကောက်ပွဲကနေပြီးတော့ဘာတွေလုပ်ပေးနိုင်မယ်လို့ပြည်သူလူထုကယုံကြည်အားထားမှုရှိကြပါလေ။သရရှင်တွေရဲ့အမြင်သရရှင်တွေရဲ့ယူဆကိုအထူးသိလိုပါရတယ်။ဒီလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဒီကြောင်းကိုဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးပြောပြလိုတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြမယ်သူရရှိမျိုးကိုကြိုဆိုပါခင
်ဗျ။လာမယ့်စနေနေ့ည9:00တိုက်ရိုက်လေးလိုက်မှဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မြန်မာတခွင်ကဏ္ဍအလဲပါ။မြန်မာနိုင်ငံကအခြေခံလူရန်စားအလုပ်သမားတွေဟာလူနေမှုစရိတ်မြင့်တက်လာတာနဲ့ရင်ဆိုင်နေရပြီးအနှိမ့်ဆုံးလောက်ခလာစား3600ကျပ်ရရင်တော့မှလုံငါယုံမဲ့ရှိတယ်လို့အလုပ်သမားတွေကဆိုပါတယ်အနှိမ့်ဆုံးလောက်ခလာစားတတ်မှတ်ရေးအတွက်ကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းကိုတော့ဒီတစ်ပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမှတ်သိငင်းလင်းကတင်ပြထားပါတယ်ရှင်
လူနေမှုစရိတ်တွေတဖြည်းဖြည်းမြင့်တက်လာတဲ့ရန်ကုန်မြို့မှာကြောတခင်းစာနေရာရဖို့ထမင်းနှက်မှန်မှုနဲ့နေစဉ်စရိတ်တွေကိုပေးနိုင်အောင်အလုပ်တနေရာရဖို့ကိုလူတော်များများကရုန်းကန်နေရပါတယ်။အများစုဖြစ်တဲ့အခြေခံလူရန်စားတွေကတော့ဒီလူနေမှုစရိတ်မြင့်တက်လာတာတွေကိုအဓိကရင်ဆိုင်နေရသူတွေဖြစ်ပါတယ်။ဒီအခြေခံလူရန်စားတွေစားဝတ်နေရေးအကျပ်အတည်းတွေဖြည့်လျှော့ပေးဖို့အ ਨੇ ဆုံးလောက်ခလာစာတတ်မှတ်ရေးကလည်းအခြေအတင်နဲ့အငင်းပွားစရာတွေရှိနေပါတယ်။လုံသမားဒီဘက်ကလည်းအ ਨੇ ဆုံးလုခလာစာတတ်မှတ်ပေးဖို့အတွက်နှစ်နှစ်ကြာကြာဆန္ဒပြတောင်းဆိုမှုတွေလည်းလုပ်ခဲ့ကြပါဗျ။ပြီးခဲ့တဲ့သတင်းပတ်ဇွန်လ29ရက်နေ့မှာတော့အ ਨੇ ဆုံးအခကြေးငွေဆိုင်ရာအမျိုးသားအဆင့်ကော်မတီကတနအီလရင်လုခ450ကျပ်နဲ့တရက်လုခ3600ကျပ်ပေးဖို့အစိုးတင်သွင်းထားပါဗျ။လုခတရက်3600ကျပ်ရရင်တော့မှမြင့်တက်လာမယ့်ကုန်စည်နှုန်းနဲ့နေစရိတ်စားစရိတ်တွေကြောင့်လောင်းငါယုံမဲရှိုံမဲလို့တိုင်ဖနက်ဆက်ယုံကအလုံသမားတဦးကအခုလိုဖွင့်ဟပါဗျ။
တော့တော့ချာပေးလေညီမတို့ကအခုလည်းကြီးကလောက်အောင်တော့မှအချိန်မှာပဲရှိရလေပြီးတော့ဒီအခုကတော့ချာပါညီမတို့လက်ထက်ကိုဒီလက်ကရောက်မလာသေးဘူးတိုးမယ်ဆိုတဲ့အချိန်မှာပဲရှိသေးရလေဒါပေမဲ့ညီမတို့ကုန်တင်းတော့အရေးတက်လာပြီညီမတို့အစာကတက်သွားတယ်နောက်ပြီးတော့ဟိုခြိုက်သွဲစားရမဆိုသူမကြီးက2500နဲ့2800ဖြစ်တယ်ပေါ့နော်3000ဖြစ်တယ်အဲ့လိုမျိုးတွေတက်လာတဲ့ခါကျတော့ညီမတို့ကဒီ3000ချောက်ပါဆိုတော့လေညီမတို့လောက်အောင်တော့မှအချိန်မှာဒီလက်ရှိအချိန်မျိုးတော့အလုပ်ရှင်နေတဲ့လက်ရောပြည့်တယ်ညီမတို့က
အ ਨੇ ဆုံးလောက်ခလာစာတရက်3600ကျပ်အတီပြုပေးဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုစောင့်နေတဲ့ကာလတွင်မှာပဲအလုပ်ရှင်တွေဘက်ကလည်းကန့်ကွက်မှုတွေရှိနေခဲ့ပါတယ်။အဓိကကတော့ Cutting, Making and Packing လို့ခေါ်တဲ့ CMP လက်ခစာလုပ်ငန်းရှင်တွေကသူတို့ရဲ့အလုပ်တွေဟာအလုပ်သမားအရေအတွက်နဲ့အလုပ်ပြီးမြောက်မှုပေါ်မူတည်တာကြောင့်တရက်3600နှုန်းဆိုရင်အလုပ်ပရက်တနင်္ဂနွေနေ့တွေမှာဆိုအလုပ်မဖြစ်မြောက်ပဲလောက်ခပေးနေရမှာဖြစ်တယ်လို့အထည်ချုပ်လုပ်ငန်းရှင်များအသင်းအတွေးရင်းမှုကအခုလိုပြောပါတယ်။
ကျွန်တော်လူငန်းမှာလူဆိုတာရင်းနှီးပေါ်မှာသာမူမီမီခရက်လူငန်းဖြစ်တဲ့အတွက်ဒီကုန်ထုတ်လူကအများစုရှိတဲ့လူငန်းဖြစ်တဲ့ဆိုတော့လေအားလုံးကိုတတိပြုစီချင်ပါတယ်တရောက်နှစ်ယောက်ဆယ်ယောက်ရှိတဲ့လူငန်းအတွက်ကပထောင်းတာပဲမြဲတရားညာ3000တောင်ချက်သွားရင်ဒါဟာသိရာနဲ့ချီပြီးတော့ချက်ဖို့မရှိဘူးလေသိရာတိုင်းတွေတော့တင်ကြတယ်ဖြစ်ပါတယ်
တစားထဲမှာပဲအစိုးရအနေနဲ့အခွင့်အတုတ်တွေလျှော့ချပေးဖို့ကုံသွေးရေးနဲ့တည်ယူပို့ဆောင်ရေးပိုင်းကြီးအဆင်ပြေအောင်ဆောင်ရွက်ပေးဖို့နဲ့အလုပ်သမားတွေကြိုပို့ဖယ်ရီကားစီစဉ်ပေးဖို့အထည်ချုပ်လုပ်ငန်းရှင်များအသင်းကထပ်ပြီးတောင်းဆိုထားပါတယ်။ကမ္ဘာ့လုံအားခအနေဆုံးနိုင်ငံတွေထဲကတနိုင်ငံဖြစ်နေတဲ့မြန်မာနိုင်ငံကိုလုံအားခဈေးသက်သာမှုကြောင့်ဝေရောက်ရင်းနှီးမြှုပ်နှံနေတဲ့နိုင်ငံခြားလုပ်ငန်းရှင်တွေအနေနဲ့လည်းအခြားကုန်ကြစည်းတွေကိုပါထည့်သွင်းပြီးအစိုးရနဲ့ကြည်ကြည်လည်လည်ညှိနှိုင်းဆွေးနွေးဖို့လိုအပ်တယ်လို့အလုပ်သမားကိုယ်စားလှယ်တဦးဖြစ်တဲ့ဦးရဲနိုင်ဝင်းကသုံးသပ်ပါတယ်။
လောအားကဈေးသက်သာတာတစ်ခုတည်းကိုတွက်ပြီးတော့လုတ်ကင်လို့မရလောအားကဈေးသက်သာတယ်ဆိုတာကအလုတ်သမားကအလုတ်လက်မဲ့ပေါ်နေတဲ့အချိန်မှာညားနေတဲ့အချိန်မှာလောအားကိုဈေးနေပြီးခိုင်းလို့ရတာဟာတရားမျှတတဲ့ခိုင်းစေမှုကမဟုတ်ဘူးအဲ့တော့သူတို့လုပ်ငန်းရှင်တွေစတွက်ရမှာဒီမှာလာပြီးစတင်ရင်းနှီးမြှုပ်နှံမှုလုပ်တယ်ဆိုရင်အခြားကုန်ကြဈေးတွေကိုထည့်တွက်ပြီးတော့ဟာဒီကုန်ကြဈေးတွေကိုဟာဘယ်လောက်ထိစော့ချနိုင်အောင်အစိုးရနဲ့ဟာကြိုတင်ညှိနှိုင်းလုပ်ဆောင်သွားဖို့လိုတယ်အခုကဈေးသက်သာတာကိုအခြေခံပြီးလုပ်တယ်တခြားလူနေမှုစိတ်တွေကိုကုန်ကြမ်းစိတ်တွေဆိုတွတ်မထားဘူးလောအားကဈေးတော်တာကိုသူကဒါနဲ့ပြန်ဖြည့်လို့ရတယ်ပေါ့နော်တကယ်တမ်းကျတော့အခုလောအားကောတင့်တင့်နဲ့လောအားကပေးရတော့မယ်ဆိုတဲ့ခါကျတော့သူတို့ကဒါမပေးနိုင်ဘူးလို့ပြောနေတယ်ပေါ့နော်မပေးနိုင်ဘူးလို့ပြောတာကိုကျွန်တော်တို့ကမှားတယ်လို့မပြောဘူးဒါပေမဲ့လို့ကျွန်တော်တို့ကလည်းထမင်းကန်ရင်တော့တောင်းရမှာပဲလေလူ့ဘုံမားတွေနေအဲ့တော့ဒါကအစိုးရအနေနဲ့ဒီဖြည့်ဆွတ်မှုတွေလုပ်ဖို့အတွက်ကိုသူကပို့ပြီးလုပ်ဖို့လိုတယ်အဲ့လုပ်ငန်းရှင်တွေအနေနဲ့ကလည်းဒီ လောက်သမားတွေကိုဒီလိုလောက်ကပေးရေးမှာဘာတွေအခက်အခဲဖြစ်နေလဲဆိုတော့အစိုးရကိုပွန့်ပွန့်လင်းလင်းကျေပြင်းအောင်ဆွေးနွေးဖို့လိုတယ်။အစိုးရကလည်းအလေးမြတ်ထားပြီးဆွေးနွေးဖို့ဒါကိုဖြည့်ဆင်းပေးဖို့လိုတယ်။
မြန်မာအလုံသမားတွေရရှိနေတဲ့လုံအားခါနဲ့လက်ရှိလူနေမှုစရိတ်မမျှတာတာဟာအလုံသမားတွေအဓိကရင်ဆိုင်ရတဲ့အခက်အခဲဖြစ်တယ်လို့သူကထောက်ပြပြောဆိုပါတယ်
။အင်းဒီချင်းတိုင်းပြည်တွေနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ကဟိုအာရှတိုက်မှာလောက်ကအနေဆုံးတိုင်းပြည် CNB နဲ့ပတ်သက်ဒီလောက်ကအနေဆုံးတိုင်းပြည်မှာတဲ့တခါတခြားဒီစက်ရုံအလုံးရုံဥပဒေတွေကိုတိတိယောမကျင့်သုံးကြတဲ့ကြတော့မကျင့်သုံးနိုင်တဲ့အခါကျတော့လုံသမားတွေမှာတော့ဒါအများကြီးဆုံးရှုံးမှုတွေရှိတယ်။ဟိုတကယ်တမ်းကျတော့တိုင်းပြည်မှာရှိနေတဲ့ဒီလုံသမားဥပဒေတွေကဒီအစ်တောင်အားရှာမှာစဉ္ရင်စဉ္ညုံနဲ့ဆင်ပြီးမညံ့ပါဘူး။အိုင်ရလိုကွန်မန်ရှင်တွေကိုအခြေခံပြီးရေးဆွဲရတာဖြစ်တဲ့တော့ဒီဥပဒေတွေကိုကျယ်ပြန့်ပြန့်ကျင့်သုံးနိုင်မယ်ဆိုရင်တော့ဒါဒီလိုကိစ္စမျိုးကိုကာကွယ်နိုင်မယ်။လောကကဈေးအနည်းဆုံးတိုင်းပြီးဖြစ်နေပေမဲ့လို့ကျွန်တော်တို့ဂျင်ဆိုင်နေရတာကလူနေမှုစရိတ်ကြတော့ဟိုမြင့်တဲ့အထက်မှာပါနေတယ်။ဒါကတကယ့်အလုံသမားတို့ရဲ့အကျက်တဲတရားဖြစ်နေတာ
။လက်တလောအလုံရှင်အလုံသမားအငင်းပွားနေကြတဲ့အနည်းဆုံးလောကလာစာနှုံးတာအပြင်လူနေမှုစရိတ်ရှော့ချရေးနဲ့လူများစုကိုအခြေခံတဲ့စီးပွားရေးစနစ်တွေဖြစ်လာဖို့ကိုလည်းအလုံသမားကိုယ်စားလှယ်ဦးရဲနိုင်ဝင်းကအခုလိုအကြံပြုပါတယ
်။လူနေမှုစရိတ်တွေမြင့်တက်နေတာအစမတန်မြင့်တက်လူနေမှုစရိတ်ရှော့ချရေးအတွက်တော့ကျွန်တော်တို့တွန်းဖို့လိုသေးတယ်။ဟိုဒီလိုကြည့်ဒီပေါ်ဆက်မှုစုံတွေမှာဒီနေ့အဆောင်ငှားတဲ့စနစ်တွေပေါ့နော်ဖြစ်တယ်လို့နေရပြီးဈေးတွေတက်နေတယ်။တက်လာတဲ့အဲ့ဒီရရလာတဲ့အကျိုးအမြတ်ကိုအာနိုင်ငံဝင်ငွေထဲလဲအခွန်ပန်းနာဖြစ်ရောက်မတော်ဘူး။အခွန်ပန်းနာဖြစ်ရောက်မတော်ဘူး။တခြားလဲအကျိုးမရှိဘူး။လူသမားလဲအညစ်ခံတယ်အဲ့တော့ဒီလိုနေရာတွေမှာအစိုးရကဟာလာနေရာအမျိုးအစားတတ်မှတ်မယ်အကျယ်ဝင်းနဲ့တင့်နဲ့မျှတာနဲ့ဈေးနှုန်းတတ်မှတ်မယ်ဘလောက်ဘလောက်ပဲငှားရမယ်ဆိုတာမျိုးပေါ့လူတယောက်ကိုဒါမျိုးတွေတို့လှုပ်သွားဖို့လိုတယ်ကျွန်တော်တို့ဒီကြည်ကြပြည့်ပြည့်ပြောရမယ်ဆိုရင်တိုင်းပြည်စီးပွားရေးကဒီနေ့တစ်ဖက်ဆောင်းနှင်းဖြစ်နေတာလို့တိုင်းပြည်မှာဒီဖွံ့ဖြိုးမှုကလူနည်းစုကပိုချမ်းလာပြီလူများစုကပိုဆင်းရဲတာကကျွန်တော်တို့တိုင်းပြည်တကယ်ပြဿနာဖြစ်နေတယ်ဒီနေရာမှာတော့ကျွန်တော်တို့အစိုးရမူဝါဒတွေပြောင်းလဲလောက်လူများစုကိုအခြေခံတဲ့ဖွံ့ဖြိုးမှုတွေဖြစ်လာအောင်ကျွန်တော်တို့ဆက်လက်ပြီးတော့ဖြစ်နေကျွန်တော်တို့အလုပ်ရှင်တွေနဲ့ပါကျွန်တော်ပူးပေါင်းပြီးတော့လုပ်ရမှာဒီကိစ္စတွေက
ဒီလိုအငင်းပွားမှုတွေတင်းမာမှုတွေဆန္ဒပြမှုတွေကြားထဲမှာပဲလူနေမှုစရိတ်နဲ့ကုန်စည်နှုန်းတွေမြင့်တက်လာတဲ့ဒဏ်ကိုလူများစုဖြစ်တဲ့လူလက်တန်းစားနဲ့အခြေခံလူတန်းစားတွေကတော့ရင်ဆိုင်နေရဆဲပဲဖြစ်ပါတယ်ရှင
်မတင်ကြီးလင်းတင်ဆက်ထားတဲ့မြန်မာတခွင်အစည်းအဝေးကိုနားဆင်ခဲ့ရတာပါရှင်ကျမတို့အခုအတန်လွင့်နေတဲ့တနအိစာအစည်းအဝေးအလုံးကိုအစည်းအဝေးပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ် VOA မြန်မာပိုင်းအတန်လွင့်အစည်းအဝေးတွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစည်းအဝေးကထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့10မိနစ်စာအင်္ဂလိပ်စာနဲ့မချေမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရရှင်ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲအကြေညာပေးပါအောင်ရှင
်ဂရင်းနိုင်ငံရဲ့ကျွေးရှင်နိုင်ငံတွေကတောင်းဆိုထားတဲ့အတိုင်းချိုးချန်ချွတ်တာရေးအစီအစဉ်တွေကိုတင်းတင်းကြပ်ကြပ်ချမှတ်နိုင်မှုဒီကနေ့ဥရဗျူအမှတ်တွေမဲခွဲဆုံးဖြတ်ချဖို့ဆွေးနွေးနေပါတယ်နိုင်ငံတကာကျွေးရှင်ဖြစ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကတော့ဂရင်းနိုင်ငံရဲ့ကျွေးမီပြဿနာဟာရှေ့လာမယ့်နှစ်နှစ်အတွင်းပိုဆိုးလာနိုင်တယ်လို့လည်းသတိပေးထားပါတယ်ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့တမိုင်းဝင်သဘောတူညီချက်တည်းရရရှိခဲ့တဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားဒီကနေ့သတင်းစာရှင်းလင်းပွဲတည်းရကျင်းပပြီးထပ်မံပြောဆိုသွားဖို့ရှိနေပါတယ်။ယူရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာမနေ့တုန်းကရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့သမ္မတဘိုးအိုဘားမားရဲ့သဘောထားပေါ်မှာတော့အမေရိကန်နိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Republican နဲ့ Democratic Party ဝင်နေတာမကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုလိုနိုင်ငံတကာခေါင်းဆောင်တချို့ကတော့လက်မခံကြပါဘူး။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ဘက်ဒေသမှာဘိုကိုဟာရမ်စစ်သွေးကြွတွေရဲ့လက်ချဲလို့တန်တရာရှိသူတွေရဲ့တိုက်ခိုက်မှုကြောင့်လူ45ယောက်ထပ်မင်းသေဆုံးသွားပါတယ်။မိန်နုံမြို့မှာတနင်္လာနေ့ကတနင်္သမားတွေဝင်ရောက်စီးနင်းတိုက်ခိုက်သွားခဲ့တာလို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်သာလူရောတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုဖိနှိပ်တဲ့လောရွက်တွေတွေ့မြင်နေရတဲ့အပေါ်အမေရိကန်ကသတိပေးလိုက်ပါတယ်။ညဉ့်ညန်းစွာစူဝေးကွင်းနဲ့စီတန်းလက်လက်ကွင်းဆိုင်ရာဥပဒေပုံမှ78အရတက်ကြွလှရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးနှစ်ရှစ်ထောင်နဲ့ချမှတ်ခံရတဲ့အပေါ်စိုးရိမ်မှုတွေကြောင့်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့မှပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။အထူးသဖြင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိဖို့အားလုံးပါဝင်နိုင်ခွင့်ရှိဖို့နဲ့အများယုံကြည်လက်ခံနိုင်မှုတွေကိုတိုက်တက်ရမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအရေးကြီးတယ်လို့လည်းကြေညာချက်ကသတိပေးခဲ့တာပါ။ အိန္ဒိယနိုင်ငံကိုလေးရချခီးစဉ်ဖြစ်ရောက်နေတဲ့မြန်မာနိုင်ငံဂျာယီဝန်ကြီးဦးနှမောင်လေးဟာဒီကနေ့မှာတော့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမူဒီနဲ့နယူးဒီလီမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့လည်းတွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်ထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူးခင်ဗျာ။
တရင်ချင်းချုပ်ကိုကောင်လင်းဦးကကြီးညာပစ်ခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုကောင်ထက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ Pure American တန်ရဲမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းဒိုမီတာ24နဲ့40ရောကနေဖန်ယူနာဆင်နိုင်ကြပါရရှင်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.